Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံကနေ2016ခုနှစ်ဇန်နဝါရီလ9ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ခုညပိုင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်ကျမစုမောကတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါသောတာရှင်များရှင်။ဒီကနေ့ညပိုင်းသတင်းတွေကိုတော့ကျမနန်းလောင်နဲ့ကိုရဲခေါင်တို့ကတင်ပြပေးသွားမှာပါ။ပြီးခဲ့တဲ့ခုနှစ်လတုန်းကထောင်အောင်မြေအောင်လိုင်ကောင်းကနေ၃ချိန်မြောက်ထွက်ပြေးလွတ်မြောက်သွားတဲ့မက္ဆီကိုမိုးရေရာဇာဂူစမန်ကိုအာဏာပိုင်တွေကပြန်ဖမ်းမိလိုက်ပါပြီ။အမေရိကန်သမ္မတအိုဘားမားဟာသူ့ရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုဗီတိုအာဏာသုံးကာကွယ်နေပြီးတော့အစည်းအုံသက်သာတဲ့ဒီအစီအစဉ်ဟာပြည်တွင်းမှာအတော်လေးအောင်မြင်မှုရနေတယ်လို့ခုခံပြောဆိုသွားပါရယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာမှဆိုရင
်ဟုတ်ကဲ့ပါမန္တန်လောင်ရေဒီကနေ့သောတာရှင်နေနားဆင်ရမယ့်သတင်းထူးတွေကတော့မြန်မာနိုင်ငံတွင်းငြိမ်းချမ်းရေးပေါ်ဆောင်နေမှုတွေမှာအစိုးရဖွဲ့နိုင်တဲ့အထိနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဘာတွေဆက်ပြီးတော့အကောင့်ထည့်ဖော်ဖို့ရှိတယ်လဲဆိုတာနဲ့အတူဒီကနေ့စနေနေ့မနက်ပိုင်းအစောပိုင်းတော့ကမင်္ဂလာဇေးအကြီးအကျယ်မိလောင်မှုမှာဂဟေစောရကနေမိလောင်မှုဖြစ်ခဲ့တာဖြစ်ပြီးတော့ကြက်သိန်းပေါင်း3000ကျော်ပျက်စီးဆုံးရှုံးခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ပြန်လိုက်တဲ့သတင်းမှာဆိုရင်တော့
နိုင်ငံမောင်6,036ခန်းအထာအဖြစ်ဒုတိယတက်စရုပ်တက်ပြင်စမတက်လို့ခေါ်တဲ့စားတော့တန်းနေတန်ဘူးအပြင်ခမန်းကျန်းကြီး36,600ကျန်းမြင့်ပြီပါဗျာ
နောက်ပိုင်းမှာအပြည့်စုံတင်ဆက်ပေးပါမယ်ရှင်အပတ်စဉ်ထုတ်လွှင့်ပေးနေကြဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရဖို့ရှိတယ်လို့ဒုတိယပိုင်းနောက်ကြီးဝက်မှာတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါရှင်အခုရင်ဆုံးနောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ပြီးခဲ့တဲ့ခုနှစ်လတုန်းကထောင်အောင်မြေအောင်လိုင်ကောင်းကနေ၃ချိန်မြောက်ထွက်ပြေးလွတ်မြောက်သွားတဲ့မက္ကဆီကိုမိုးရေရာဇာအယ်ချစ်ပိုဂူစမန်ကိုအနာပိုင်တွေကပြန်ဖမ်းမိလိုက်ပါပြီ။အဆောင်အချက်တွေနဲ့အတူဂူစမန်ကိုတောက်ကြတဲ့ညမှာစစ်တပ်ရဲ့ဟဲ့ရင်နဲ့ဖမ်းဆီးခေါ်ဆောင်သွားတာပါ။ဂူစမန်ရဲ့ဇာတိမျိုးဖြစ်တဲ့ရှီနာလိုဝါပြည်နယ်မှာမက္ကဆီကိုမရိန်းသက်သားတွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်လင်းအားကြီးချိန်လောက်မှာဂူစမန်ကိုဖမ်းမိခဲ့တာဖြစ်ပါတယ်။ကုစမန်ကိုလွန်ခဲ့တဲ့14နှစ်တုန်းကစပြီးတော့ဖမ်းမိတဲ့အချိန်ကစလို့ထောင်ကနေနှစ်ကြိမ်ထွက်ပြေးလွတ်မြောက်ခဲ့ပါသေးတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံမှာမူရစ်ဆေးဝါးနဲ့အကျင့်ပြတ်ချစားမှုတွေကျူးလွန်ခဲ့တဲ့အတွေ့တရားရင်ဆိုင်ဖို့သူ့ကိုမက္ဆီကိုကနေအမေရိကန်နိုင်ငံကိုလွှဲပြောင်းပေးမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ကုစမန်ကိုဖမ်းမိလိုက်တာဟာမက္ဆီကိုနဲ့အမေရိကန်နိုင်ငံစလုံးကနိုင်ငံသားတွေရဲ့အံဝဲဖြစ်တယ်လို့အမေရိကန်ရှင်းနေချုပ်လော်ရီတာလန့်ချ်ကပြောပါရယ်။ဒါပေမဲ့လည်းဂူစမန်ကိုအမေရိကန်နိုင်ငံစီလွှဲပေးဖို့ဖြစ်နိုင်ခြေရှိမရှိဆိုတာကိုတော့ရှင်းနေချုပ်လင့်ချ်ကထည့်ပြောမသွားပါဘူး။အရင်တုန်းကတော့ဂူစမန်ကိုသူ့မိခင်နိုင်ငံမှာသာအရင်ဆုံးအကျဉ်းချထားမယ်ဆိုပြီးမက္ကဆီကိုကပြောခဲ့ပါသေးတယ်။ဂူစမန်ကိုထိန်းသိမ်းထားတဲ့ထောင်ကနေဇူလိုင်လတုန်းကထွက်ပြေးလွတ်မြောက်သွားခဲ့တဲ့အဖြစ်ဟာမက္ကဆီကိုရဲ့ထိတ်တန့်မိုးရေရာဇာတွေအပေါ်မှာပြင်းပြင်းထန်ထန်နှိမ်နင်းနေတယ်ဆိုပြီးတော့ချီချူးပြောဆိုခံရတဲ့သမ္မတအော်ရီဂွေးပီနာနီတိုကိုအဖို့အတော့ကိုအစိတ်နောက်ဆက်ဖြစ်ရတဲ့ကိစ္စလည်းဖြစ်ပါတယ်။
အဟက်စသွေးကြောအဖွဲ့ပေါ်တစ္ဆာခံထားတယ်လို့ဆိုတဲ့တပ်သားသမားတဦးကအမေရိကန်အရှိတ်ဘတ်ချန်ဖီလာဒဲဗီးယားမြို့မှာအရေးအရှိတဦးကိုမနေ့ကအလင်းအငိုက်ပြစ်ခတ်တိုက်ခိုက်မှုလုပ်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရခဲ့တဲ့ရေးအရှိတဦးအသက်အန္တရာယ်မထိခိုက်ပဲပြန်ကောင်းလာပွဲရှိနေပါတယ်။မနေ့ကကြာသပတေးနေ့ကဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုကိုလုံခြုံရေးကင်မရာနဲ့ရိုက်ယူထားနိုင်ခဲ့ပါတယ်။တနက်နေ့အကြိမ်များစွာပြစ်ခတ်ခဲ့ရတဲ့အသက်33နှစ်အရွယ်ရဲရာရှိဂျက်စီဟတ်နတ်စ်ဟာဒဏ်ရာရခဲ့ပေမဲ့ရဲကအပြင်ဘက်ထွက်လာပြီးတနက်သမားတွေကိုပြန်လည်ပြစ်ခတ်နိုင်ခဲ့ပါတယ်။တနက်သမားဟာ IS အစံဖွဲ့အဖွဲ့နဲ့ဘယ်လိုဆက်ဆက်နေလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြီးခဲ့တဲ့လအတွင်းမှာ IS အဖွဲ့နဲ့ဆက်သွယ်မှုရှိတဲ့တိုက်ခိုက်မှုတွေပြင်သစ်နိုင်ငံ Paris မြို့နယ် California ပြည်နယ် San Bernardino တို့မှာဖြစ်ပွားခဲ့ပြီးတဲ့နောက်အမေရိကန်အာဏာပိုင်တွေဟာလုံခြုံရေးအတွက်အမြင့်ဆုံးအဆင့်ဖြစ်တက်လှမ်းထားတာဖြစ်ပါတယ်။
အမေရိကန်သမ္မတအိုဘားမားဟာသူ့ရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုဗီတိုအာဏာသုံးကာကွယ်နေပြီးတော့စဉ်နှုံးသက်သားတဲ့ဒီအစီအစဉ်ဟာပြည်ရင်းမှာအတော်လေးအောင်မြင်မှုရနေတယ်လို့ခုခံကာကွယ်ပြောဆိုသွားပါတယ်။သမ္မတအိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုတံပြန်တဲ့ဥပဒေကြမ်းတစ်ရပ်ကို Republican Party ဘက်ကတင်သွင်းထားတဲ့အပေါ်သမ္မတအိုဘားမားကလည်းဗီတိုအာဏာသုံးကန့်ကွက်ထားတာပါ။သမ္မတရဲ့ဗီတိုအာဏာကိုပြန်လည်ခြေဖျက်နိုင်မယ့်မဲကိုအမေရိကန်လွတ်တော်မှာလုံလုံလောက်လောက်ရမယ့်ပုံတော့မရှိပါဘူး။ဒီဥပဒေကြမ်းဟာသမ္မတအိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တစ်ခုဖြစ်တဲ့မျိုးပွားမှုဆိုင်ရာကျန်းမာရေးအဖွဲ့အစည်း Planned Parenthood အပေါ်ရမငွေဖြတ်တောက်မဲ့အလားအလာရှိနေပါတယ်။တန်းနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေရဲ့ကျန်းမာရေးနဲ့ဘာသာရေးဆိုင်ရာအခက်အခဲတွေကိုထိခိုက်နစ်နာစေမှာဖြစ်တဲ့အတွက်ဒီဥပဒေကိုဗီတိုအာဏာသုံးပယ်ချမှာဖြစ်တယ်လို့အိုဘားမားကဆိုပါတယ်။ 2013ခုနှစ်တုန်းကလည်းဒီဥပဒေအရအစိုးရအတုံးစီတောင်းခံမှုကိုရှော့ချဖို့ Republican အမတ်တွေကတောင်းဆိုခဲ့တဲ့အချိန်မှာသဘောတူညီမှုမရခဲ့တဲ့အတွက်အစိုးရလုပ်ငန်းတွေနှစ်ပတ်ကျော်ရပ်ဆိုင်းသွားခဲ့ပါသေးတယ်ရှင်
ပြီးခဲ့တဲ့ဒီဇင်ဘာလကအမေရိကန်ပြည်ထောင်စုမှာအလုတ်ကင်သစ်ပေါင်း 2,900,000 အသက်တင်ခန့်အပ်နိုင်ခဲ့ပါတယ်။ဒီကမ္ဘာလုံးအစုရှယ်ယာဈေးကွက်တွေကမကမဖြစ်ပြီးအခြားစီးပွားရေးဆိုင်ရာအဟန့်တားတွေရှိနေပေမဲ့အမေရိကန်စီးပွားရေးဟာခိုင်မာတိုးတက်မှုပြလာတာတွေ့ခဲ့ရပါတယ်။တောက်ကြနေကထုတ်ပြန်လိုက်တဲ့အလုတ်သမားဝန်ကြီးဌာနစီရင်ခံစာအရဆိုရင်အမေရိကန်ပြည်ထောင်စုအတွင်းအလုတ်လက်မဲ့နှုန်းဟာပြီးခဲ့တဲ့3လအတွင်း900ကိုင်နှုန်းသာရှိနေခဲ့ပြီးတော့ဒါဟာလွန်ခဲ့တဲ့9နှစ်ကျော်အတွင်းအလုတ်လက်မဲ့အနည်းဆုံး900ကိုင်နှုန်းဖြစ်နေပါတယ်။အလုတ်ကင်သစ်ပေါ်ထွက်လာမှုဟာစီးပွားရေးပညာရှင်တွေမျှော်မှန်းထားကြတာနဲ့ပိုများခဲ့ပြီးစီးပွားရေးဝန်ဆောင်မှုလုပ်ငန်းစောက်လုပ်ရေးကျန်းမာရေးစောင့်ရှောက်မှုနဲ့စားတောက်ဆိုင်လုပ်ငန်းတွေမှာတောင်းတဲ့ချီတဲ့အလုတ်ကင်တွေတိုးလာခဲ့တာပါ။ဒါပေမဲ့လည်းရေနံစည်းကြတာကြောင့်ရေနံလုပ်ငန်းအပါအဝင်အခြားတပ်တူရင်းကဏ္ဍတွေမှာတော့အလုတ်ကင်သစ်တွေထွက်မလာခဲ့ပါဘူး။စီးပွားရေးပညာရှင်တွေခန့်မှန်းထားတာနဲ့အခုအစီရင်ခံစာပါအခြေအနေကပိုကောင်းနေတယ်လို့ဆိုပေမဲ့အခုနှစ်မှာလူရေ 9.6 သိန်းဟာအလုတ်လက်မဲ့ဖြစ်နေပြီးလူရေ6တန်းလောက်ကတော့အချိန်မှန်းအလုတ်တွေပဲရရှိနေခဲ့တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။အချက်လက်တွေကအမေရိကန်နိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းပြည်မြတစ်လကိုအလုတ်ကင်သစ် 2,200,000 လောက်ထိခန့်အပ်နိုင်ခဲ့ပြီးတော့အမေရိကန်နိုင်ငံမှာခလေးမွေးနှုတ်မြင့်မားခဲ့တဲ့မျိုးဆက်ကလူတွေပင်ဆင်ယူပြီးလုပ်ငန်းခွင်တွေကနေအနားယူဖို့ထွက်ခွာနေကြတဲ့အတွက်အလုတ်လက်မဲ့နှုန်းကိုတည်ငြိမ်စေဖို့လာတိုင်းအလုတ်ကင်သစ် 9,900 လောက်ဖန်တီးပေးဖို့လိုတယ်လို့အင်ဘီရိုရဲ့စီးပွားရေးအကြံပေး Jason Farman ကပြောပါတယ်
အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းစီစဉ်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒီကနေ့စနေနေ့မှာဂျော်ဒန်အနောက်ဖက်ကမ်းခြေကလုံခြုံရေးဂိတ်မှာအစ္စရေးစစ်သားတွေကိုဓာတ်နဲ့ထိုးဖို့ကြိုးစားတဲ့ပါလက်စတိုင်းလူမျိုးနွယ်ယောက်ကိုစစ်သားတွေကပစ်တက်လိုက်တယ်လို့အစ္စရေးစစ်သက်ကပြောပါရယ်။လွန်ခဲ့တဲ့3လအတွင်းအစ္စရေးတပ်သားတွေကိုပါလက်စတိုင်းလူမျိုးတွေကဓာတ်နဲ့ထိုးတာတနက်နဲ့ပစ်တာအပါအဝင်ကားနဲ့ဝင်တိုက်တဲ့အကြမ်းဖက်လုပ်ရပ်တွေဆက်တိုက်ဆိုသလိုဖြစ်နေပြီးအခုအဖြစ်ပြက်ကနောက်ဆုံးလည်းဖြစ်ပါရယ်။ကြာရာရေးနေ့ကအစ္စရေးဘက်ကဂတ်ရှ်အဒီဇွန်ဒေတာမှလည်းအစ္စရေးနဲ့ပါလက်စတိုင်းတို့ကြားအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါသေးတယ်။ဂျူးတွေနဲ့မွတ်စလင်တွေအလေးမြတ်ထားကြတဲ့အရှေ့ဂျေရုဆလင်ဘက်ကသာသနာနယ်မြေကိုအစ္စရေးတို့ဘက်ကသိမ်းပိုက်ဖို့စီစဉ်နေတယ်ဆိုတဲ့ကောလာဟာလတွေကြောင့်အကြမ်းဖက်လုပ်ရပ်တွေစတင်ခဲ့တာလည်းဖြစ်ပါရယ်
။ပြင်သစ်နိုင်ငံတွေကယာနဲ့ချီတဲ့ဗလီကျောင်းတွေဟာသူတို့ရဲ့ယဉ်ကျေးမှုတွေကိုအစ္စလမ်ဘာသာဝင်မဟုတ်တဲ့သူတွေလေ့လာနိုင်အောင်စနေနဲ့တနင်္ဂနွေနေ့တွေမှာဖွင့်ပေးလိုက်ပါရယ်။ IS အစွန်းရောက်အကြမ်းဖက်သမားတွေရဲ့လုပ်ရဲကြောင့်အစ္စလမ်ဘာသာဝင်တွေပေါ်မကောင်းမြင်နေတာကိုပြောင်းလဲဖို့ကြိုးစားတဲ့အနေနဲ့အခုလိုလုပ်ခဲ့တာလည်းဖြစ်ပါရယ်။ပြင်သစ်နိုင်ငံထဲမှာဗလီပေါင်း1500ကျော်ရှိတယ်လို့ဘာသာဝင်မဟုတ်သူတွေကိုဒီဗလီတွေဝင်ဝင်ပေးပြီးလေ့လာဝင်ပေးတဲ့လုပ်ရဲကိုပါရီမြို့ကအထင်ကြီး Grand Blee ကြီးနဲ့ဗလီအလုံးကပါဝင်ကြရတော့မဟုတ်ပါဘူး။ဒီလိုတကားဖွင့်ပေးဖို့ပြင်သစ်နိုင်ငံရဲ့မွတ်စလင်ဘာသာရေးဆိုင်ရာကောင်စီကအကြံဉာဏ်ရခဲ့တာပါ။တမန်မွတ်စလင်တွေနဲ့တွေ့ဆုံဖို့လူတွေကိုဖိတ်ကြားခံတာဖြစ်တယ်လို့ကောင်စီဥက္ကဋ္ဌအနိုဂါကဘစ်ကတရင်တော့တွေကိုပြောပါတယ်ဒီပွဲမှာအစားတောက်ဖြော်ရည်တွေနဲ့ဧကခံပြီးဗလီတွင်လိုက်လံပြသတာစကားဝိုင်းဖွဲ့ပြီးဆွေးနွေးတာတွေပါဝင်လို့တနေ့၅ကြိမ်ဖျားဝတ်ပြုရတာတွေကိုတော့မှလေ့လာဝင်ပေးထားပါတယ်ညီကိုများအဲ့စကားဝိုင်းလို့ခေါ်တဲ့နမဲဒီအစီအစဉ်ကိုဇန်နဝါရီလ9ရက်နေ့ကနေ17ရက်ထိကျင်းပခဲ့တာပါဒီရက်ဟာတေယောဇာရေးသားတဲ့ Charlie Hebdo Magazine တိုက်ကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခံရတဲ့ပထမဆုံးနှစ်ပတ်လည်အချိန်လည်းဖြစ်နေပါတယ်
Sorry Arabia နိုင်ငံထဲကအထင်ကရရှီယိုက်ဘာသာရေးကောင်းဆောင်ဖြစ်တဲ့ Nima El Nima ကိုကွပ်မျက်လိုက်တဲ့အပေါ်အီရန်နိုင်ငံထဲမှာဆန့်ကျင်မှုတွေပြင်းထန်နေဆဲဖြစ်ပါတယ်ဆန္ဒပြသူလူအုပ်စုကြီးက Death to El Sort ဆော်ဒီဗီယန်ကြဆုံးပါစေဆိုပြီးတော့ကြွေးကြော်ချီတဲ့ဆန္ဒပြခဲ့ကြသလိုလက်ရှိအာနာယရီဟတ်တော်ဝင်မိသားစုကိုလည်းလူအုပ်စုလိုက်ကွပ်မျက်တဲ့လုပ်ရအတွက်ပြစ်တင်ရှုံချလိုက်ကြပါတယ်အကြမ်းဖက်မှုလုပ်ရမှာပါဝင်ပတ်သက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဘာသာရေးကောင်းဆောင် Nima အပါအဝင်တခြားအကျဉ်းသား46ယောက်ကိုလည်း Sorry အစိုးရကပြီးခဲ့တဲ့စနေနေ့တော့ကကွန်မြူနီခဲတာဖြစ်ပါတယ
်စနေနေ့ကအီဂျစ်နိုင်ငံပင်လယ်နီအပန်းဖြေစခန်းမြို့ဖြစ်တဲ့ဟာဂရာမြို့မှာလုံခြုံရေးအခြေအနေကိုအထူးပဲတင်းကြပ်ထားခဲ့ပါတယ်ဒါပြီးခဲ့တဲ့ရက်ကဓာတ်ကင်ထားတဲ့တိုက်ခိုက်သူ2ဦးရဲ့တိုက်ခိုက်မှုကြောင့်ဥရောပကမ္ဘာလက်ခီးသွာ3ဦးဒဏ်ရာသွားပြီးတဲ့နောက်အခုလိုလုံခြုံရေးတင်းကြပ်ထားခဲ့တာဖြစ်ပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေကအဲ့ဒီတိုက်ခိုက်သူ2ဦးကိုပြစ်ဒဏ်နိုင်ခဲ့ပြီးကျန်တဲ့2ဦးကိုတော့ဖမ်းဆီးရခဲ့ရမိခဲ့တယ်လို့အီဂျစ်ဆိုရကပြောပါတယ် အီဂျစ်နိုင်ငံဟာ IS တိုက်ခိုက်သမားတွေတိုက်ခိုက်ရေးသမားတွေရဲ့ချင်းချိုက်မှုတွေနဲ့ရင်ဆိုင်ရတဲ့ချိန်မှာအခုလိုဘယ်လာဗစ်စတာဟိုတယ်အပြင်ဘက်မှာတိုက်ခိုက်မှုတွေဖြစ်ပေါ်ခဲ့တာဖြစ်ပါတယ်
တရုတ်နိုင်ငံတွင်မှာဆရာဝန်တွေနဲ့လူနာတွေရှိနေတဲ့ဆေးရုံတစ်ခုကိုပူရိုဇာကားနဲ့ဖြိုချခဲ့တဲ့လို့ရကိုစုံစမ်းစစ်ဆေးနေတယ်လို့တရုတ်အရာရှိတွေကပြောပါရယ်ဒီလို့ရကြောင်ရေခဲတိုက်တဲ့ကလူတွေအလောင်းတွေအုတ်ကျိုးအုတ်ပဲ့ပုံတွေအောက်ရောက်သွားတာပါဟန်နာပြည်နယ်ထဲကဆေးရုံကိုဂျာတာဘရီနေကအခုလိုဖြိုချလိုက်တဲ့လို့ရအပေါ်ဒေါသထွက်နေကြသလိုဆေးရုံကိုအကြောင်းမကြားဘဲနဲ့ဘလို့လုပ်ပြီးအခုလိုဖြိုချလိုက်တာလဲဆိုပြီးတော့လဲမေးခွန်းထုတ်နေကြပါရယ်ဆေးရုံဝန်ထမ်း၃ယောက်လဲတန်ရာရသွားခဲ့ပါရယ်ရေခဲတိုက်တဲ့ကအလောင်း၆လောင်းအပြည့်စည်းပုံအောက်ရောက်သွားသလိုဒေါ်လာ၆သိန်းမိုးရှိတဲ့စပစီကိရိယာတွေပျက်စီးသွားတယ်လို့လဲဒေသခံသတင်းစာကဆိုပါတယ်ဆေးရုံမျက်နှာကျက်တွေပြိုကျနေတာအုံနိုင်ရန်တွေပျက်စီးပြိုကျနေတဲ့ပုံတွေနဲ့ကျမ်းမြင်တစ်လျှောက်မှာအပျက်စီးပုံတွေဝါယာကျိုးတွေပြန့်ကျက်နေတဲ့ဓာတ်ပုံတွေကိုလည်းတရုတ်သတင်းထောက်တွေကဖော်ပြထားပါတယ်။ဘာကြောင့်ဒီလိုဖြစ်ပျက်သွားရသလဲဆိုတာစုံစမ်းစစ်ဆေးနေတယ်လို့တရုတ်အာဏာပိုင်တွေကပြင်သစ်သတင်းဌာနတခုဖြစ်တဲ့ AFP ကိုပြောပါတယ်။စုံစမ်းတွေ့ရှိမှုတွေကိုတော့တင်းလာနေနောက်မှထုတ်ပြန်နိုင်မယ်လို့လဲခန့်မှန်းရပါတယ်ရှင်။
နောက်ဆုံးရထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်နေအတွက်စနေညရဲ့နောက်ဆုံးရသတင်းတွေကိုစတိုက်တင်ဆက်ပေးပါမယ်။မင်္ဂလာစေ။ဘာကြောင့်မီးလောင်ခဲ့ရသလဲ။ဆုံးရှုံးမှုဘလောက်ရှိခဲ့သလဲဆိုတဲ့သတင်းကိုမတင်ဆက်ပေးခင်မှာတော့မြမငင်းညာရေးကို NND ဘက်ကဘလို့ဖော်ဆောင်မှုစီစဉ်နေလဲဆိုတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့အစိုးရအသစ်ဖြစ်လာတဲ့အခါမှာငြိမ်းချမ်းရေးလက်မှတ်မထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံပြီးတော့သူတို့ရဲ့အမြင်သဘောထားတွေကိုရယူသွားမယ်။အဲဒီနောက်မှာတော့ငြိမ်းချမ်းရေးဆက်လက်အကောင့်ထဲပေါ်သွားမယ်လို့ NLD ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒါအပြင်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ငြိမ်းချမ်းရေးကအဓိကလိုအပ်တဲ့အတွက်ငြိမ်းချမ်းရေးရအောင်လှုံ့ဆော်သွားမယ်လို့လည်းသူကပြောပါတယ်။အခြေအနေအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါအောင်ရှင်။
နိုင်ငံရေးဆွေးနွေးပွဲတွေကိုပထမဆုံးအကြိမ်စတင်လှုပ်ဆောင်မယ်ပြည်ထောင်စုညီညွတ်ရေးညီလာခံကိုဇန်နဝါရီလ12ရက်နေ့ကျရင်နေပြီးတော့မှကျင်းပဖို့ပြင်ဆင်နေတဲ့အချိန်ထဲမှာပဲတစ်ဖက်မှာလည်းတနိုင်ငံလုံးပြစ်ခတ်ရစေးသဘောတူစာချုပ် NCA မှာလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဒီညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။အခုလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမပါဝင်နိုင်တဲ့အတွက်ညီညွတ်ရေးဖော်ဆောင်တဲ့နေရာမှာလည်းအခက်အခဲတွေရှိလာနိုင်တယ်လို့ပြောဆိုတာတွေရှိနေပါတယ်။ဒီကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဆိုးရွားသည့်ဖြစ်လာတဲ့အခါမှာ NCA သဘောတူစာချုပ်မှာလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားတွေကိုရယူပြီးတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာနိုင်အောင်ချိုးဖောက်သွားမယ်လို့ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောပါတယ်
။ကဲလို့အဲလိုဆိုအပ်ပြလာရင်တော့ငြိမ်းချမ်းရေးလက်မှတ်မထိုးတဲ့ခုနှစ်ဖွဲ့နော်ပါပြည့်လို့မထိုးတာလေ။အလိုအချင်ရှိနေတဲ့ဒါတွေကိုနားလည်အောင်ကြိုးစားမှုပေါ့။နားလည်ပြီးဒီနေ့အောင်ကြိုးစားမှာပေါ့အဲ့တော့ရေးကြီးကအန်နဒီမင်းနဲ့လည်းညီညာရေးလူမြင်နဲ့ရဖို့နီလာအကုန်လုံးအဆောင်လုံးမဲ့သဘောရှိပါ
လူလိုက်ရင်းနဲ့အတူပေါက်ဖွာလာခဲ့တဲ့ပြည်တွင်းစစ်ဟာနှစ်ပေါင်း60ကျော်လာခဲ့ပြီဖြစ်ပေမဲ့အခုချိန်ထိအပြစ်ခတ်ရစဲရေးမလုံနိုင်သေးပဲအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။ညီညာရေးမရှိဘဲနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့မဖြစ်နိုင်တဲ့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ညီညာရေးဖြစ်လာဖို့အတွက်အဓိကထားလို့ဆောင်သွားမယ်လို့လည်းဦးညံဝင်းကပြောပါတယ
်။ NLD အနေနဲ့ကတော့ဒီညီညာရေးဟာတိုင်းပြည်တို့ရောနိုင်ငံသားတွေရောအရေးကြီးတယ်လေ။ကျွန်တော်နိုင်ငံဖုံးပြတို့တဲ့ဘူးဆိုတာလည်းငင်းညာရေးမရှိဘဲနဲ့အပြူတော်ငင်းညာရေးကိုတော့အပြူဝထောက်ခံတယ်လုဒ္ဒကိန်းသားတွေကတော့လက်ရှိဖွဲ့စည်းရလုဒ္ဒပေါ့နောက်လိုအပ်လို့ရှိရင်ကိုစိုးအဖွဲ့ပြီးတဲ့အခါနောက်ပိုင်းမှာလိုအပ်တာကတော့ပြည်ပြောင်းလဲလည်မှုတွေတို့ဖို့အဲ့ဒီခါကျမှစဉ်းစားရမှာပေါ့
မြန်မာစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြားလက်တလောတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့် UNFC ခေါ်ညီညွတ်သောတိုင်းရင်းသားများဖက်ဒရယ်ကောင်စီကပြည်ထောင်စုညီညွတ်ရေးညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့သလို UWSP ခေါ်ဝါပြည်သွေးစည်းညီညွတ်ရေးပါတီမိုင်းလာအဖွဲ့ SSPP ရှမ်းပြည်မြောက်ပိုင်းတပ်မတော်တို့ကလည်းပြည်ထောင်စုညီညွတ်ရေးညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီချိန်ထဲမှာပဲပြည်ထောင်စုညီညွတ်ရေးဆွေးနွေးမှုပူးတွဲကော်မတီUPDJC ရဲ့သတို့ထချင်းအစည်းအဝေးကိုနေပြီးတော့မှဒီကနေ့ကျင်းပခဲ့ပါတယ်ဒီကနေ့ကျင်းပတဲ့အစည်းအဝေးနဲ့ပတ်သက်ပြီးတော့ UPDJC အဖွဲ့ရဲ့အတွင်းမှုဥလမောင်ရွှေကအခုလိုရှင်းပြပါတယ
်ဒီအစည်းအဝေးကတော့ဒီ UPDJC ဆိုတာကတော့ဒီငင်းငင်းရေးဆွေးနွေးမှုပူးတွဲကော်မတီလို့ကျွန်တော်တို့ဒီအမည်ရှိရအစည်းအဝေးပေါ့လေလေ့ကျင့်တော့ပေါ့အဲ့တော့နောက်ဇန်နဝါရီ၁၂ရက်နေ့မှာလုပ်မယ်ပထမဆုံးပေါ်တူဂီတားလာပေါ်ဗျာအဲ့တော့ပြည်တော်စုညီငယ်ညီလာခံကြီး ရှင်းပါဖို့အတွက်အသေးစိတ်ဒီအချက်လက်တွေကိုဒီနေ့အစီအစဉ်ပေါ်ရနှိမ့်နေတာပါပဲဗျာ။ညီလာခံကဒီ12ရက်နေ့ကနေ16ရက်နေ့ထိ9ရက်တာလုပ်မယ်။ဘယ်လိုပုံစံနဲ့ဆွေးနွေးမယ်။ဘယ်ကောင်းစဉ်တွေဆွေးနွေးမယ်။အကျိုးဆောင်တွေပေါ့လေ facility တွေဘယ်လိုထားမယ်ဆိုတဲ့အသေးစိတ်အချက်တွေမျိုးတွေပေါ့လေဒီကျင်းရန်ကျင်းပါဖို့အချက်တွေကအဓိကဆွေးနွေးကြတာပါ
။ပြည်တော်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးကိုသမရယုံဝင်ကြီးဦးအောင်မင်းအပါအဝင်အစိုးရဘက်ကကိုယ်စားလှယ်တွေတက်မတော်သားကိုယ်စားလှယ်တွေနိုင်ငံရေးပါတီကိုယ်စားလှယ်တွေနဲ့တိုင်းသားကိုယ်စားလှယ်တွေပါဝင်တဲ့ကော်မတီအဖွဲ့ဝင်စုစုပေါင်း40ကျော်တက်ရောက်ခဲ့ကြပြီးတော့ဇန်နဝါရီလ10ရက်နေ့မှာလဲဆက်လက်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့မနက်ပိုင်းလောင်းခဲ့တဲ့မင်္ဂလာဆေးမိလောင်မှုရဲ့နောက်ဆုံးရသတင်းကိုတင်ပြပေးကြပါတယ်ဒီကနေ့စနေနေ့မနက်အစောပိုင်းတော့ကမင်္ဂလာဆေးမိလောင်မှုမှာကျက်သိန်းပေါင်း3000ကျော်ပျက်စီးဆုံးရှုံးခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ပြန်လိုက်ပါတယ်။ဂဟေစော်ရာကနေ wire shock ဖြစ်ပြီးတော့မီးလောင်ခဲ့တာဖြစ်ပြီးဖြစ်စဉ်အသေးစိတ်ကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။မီးလောင်မှုကြောင့်ဆိုင်ကမ်းပေါင်း4000ကျော်မှာ2000နီးပါးပျက်စီးခဲ့တယ်လို့လည်းသိရပါတယ်။မင်္ဂလာဆေးမီးလောင်ခဲ့ရတဲ့အကြောင်းနောက်ဆုံးရအခြေအနေအသေးစိတ်ကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမြန်မာတနိုင်ငံလုံးကိုအဓိကကုန်စည်ဖြန့်ချိနေတဲ့မင်္ဂလာဆေးမှာဒီနေ့မနေ့အစောပိုင်းကမီးလောင်ကျွမ်းမှုတစ်ခုဖြစ်ပွားခဲ့ပါတယ်ဒီမင်္ဂလာဆေးဟာပြီးခဲ့တဲ့2010တုန်းကလည်းအခုလိုမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ပူပါတယ်အခုတစ်ခေါက်မီးလောင်ကျွမ်းမှုဟာအရင်ကထက်ဆုံးရှုံးမှုပိုများတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်အရခန့်မှန်းကြီးသိန်းပေါင်း3000ကျော်ပျက်စီးခဲ့ရပါတယ်မီးလောင်ကျွမ်းရတဲ့ဖြစ်စဉ်အသေးစိတ်ကိုတော့စုံစမ်းစစ်ဆေးစေပါမီးလောင်ကျွမ်းမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကရဲမှူးကြီးမြင့်ထွေးကအခုလို VOA ကိုပြောပြပါတယ
် Wire Shot နဲ့ Wire Shot နဲ့တော့ Warning Sign နဲ့ Wire Shot ကလောင်တယ်လို့သူတို့သုံးသပ်ပြပါတယ်မိသက်ကဟုတ်တတိယကကလောင်တာပါတတိယတတိယအောက်ကမြင်းကြီးလဲဆိုရင်လေးလောက်လည်းပြောလို့ရမှာပေါ့နော်သူတို့တွေမှတကားတွေပြက်တာပြုတ်လာရှိရင်သူတို့ဝရင်းစောတာတို့ဘာလို့လုံးတဲ့အနေထားရှိပါလဲအဲ့ဒါကြောင့်အဲ့ဒီကနေဝါယာရှော့ဖြစ်တယ်လို့ကျွန်တော်သူတို့သုံးသပ်ပေးပါတယ်မိသက်ကဆိုင်ကမ်းပေါင်း1636ခန်းအထားအဖြင့်တတိယတဒုတိယတစတုတ္ထအပေါ်ပြင်စမတ်တက်လို့ခေါ်တဲ့စားတော့တန်းနေတံပိုးအပြင်ခမန်းကျန်းကြီး3600ကျန်းမြင့်ဒီပါဗျာတို့တော့လုံညုံရင်းလုပ်တဲ့အတွက်ကျွန်တော်တို့ကလုံညုံရင်းနေတာအလုံးသိထားလိုက်ပါဘူးဒီတက်ကလည်းအကြံကားတွေပဲခြံထားပါတယ်တချို့လည်းပြန်ဆုတ်သွားပါဒီနေ့သက်တာတော့ပြီးတော့ရှိသွားတာပါ
မင်္ဂလာဆေးမှာဆိုင်ကန်းပေါင်း4000ကျော်ရှိပြီးထောက်ဝက်နီးပါအရေးအတွက်ဖြစ်တဲ့ဆိုင်ကန်း2000နီးပါဟာဒီမီးလောင်မှုကြောင့်ပျက်စီးခဲ့ရပါတယ်ခုချိန်ဒီမိစတင်လောင်ကျွမ်းချိန်ကိုအတိအကျမပြောနိုင်သေးပါဘူးခမန်းကြီးပြီးခဲ့တဲ့ညတနာရီခန့်ကစတင်လောင်ကျွမ်းခဲ့တယ်လို့သိရပေမဲ့အဲ့ဒီထက်စောနိုင်တယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကပြောဆိုထားပါတယ်ပျက်စီးဆုံးရှုံးမှုနဲ့ပတ်သက်ပြီးအရေးယူမဲ့အပိုင်းတွေကိုရဲမှူးမြင့်ထွေးကအခုလိုပြောပြပါတယ
်အရေးယူဖို့တော့စစ်ဆေးဆောင်ရွက်နေတာဖြစ်ပါတယ်အရေးယူချင်ပါတယ်အမှုဖွဲ့ရင်းမှအဲ့အတွက်စစ်ဆေးဆောင်ရွက်ဆဲဖြစ်ပါတယ်ဆိုင်ငန်းတွေကိုဘလို့ဆိုင်ရှင်လို့တာဟုတ်လားဆိုင်ခန်းကြီးနေအပ်တာအဲ့ဒါမျိုးတွေရှိတဲ့အခြေကျွန်တော်တို့ရယူပြရမှာပေါ့နော်အဲ့တော့စကန်ပိုင်းပေါ့နော်ဒီကတော့ဒီအလုံးကြီးပြီးဝင်လို့ရပြီဆိုတော့လည်းသူဈေးတာရင်ကွန်ပီနဲ့စီရင်နဲ့ဟိုသူတို့လွှဲမှာလွှဲတဲ့အခါကျရင်သူတို့ဆိုင်ခန်းကိုသူတို့ဆိုင်ရှင်လို့မှာသူတို့ပြန်ရတဲ့အနေထားဆိုရင်တော့ကျွန်တော်တို့ကလုံခြုံရေးကိုတစ်ဖြည်းဖြည်းတစ်ဖြည်းတော့ရှော့သွားမှာပေါ့လက်ရှိတော့ကျွန်တော်တို့ကဒီဝန်ကြီးရဲ့လုံခြုံရေးကိုတော့ကျွန်တော်တို့အပြည့်အဝတာဝန်ယူပြီးဆောင်ရွက်နေပါတယ်
ဒီကနေ့မနေ့အစောပိုင်းခမန်းကြီးအချိန်မနေ့တနားရီခွဲလောက်ကစတင်လောင်ကျွမ်းခဲ့တဲ့ဒီမင်္ဂလာဆေးမိကိုနေ့လယ်2နာရီအထိမိသက်ဦးစီးဌာနကရှင်းလင်းနေရစေပါဒီလိုရှင်းလင်းဆောင်ရွက်တာမှာမိသက်ဝင်တဲ့အချို့ထိခိုက်ဒဏ်ရာရရှိမှုရှိခဲ့ပေမဲ့ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့တာမရှိဘူးလို့ရန်ကုန်တိုင်းဒေသကြီးမိသက်ဦးစီးဌာနကဆိုပါတယ်မီးလောင်ကျွမ်းမှုကြောင့်ဆေးမျိုးစုံအ धिक ထားရောက်တဲ့စတုတ္တတန်းနဲ့အပေါ်ဆုံးစားတောက်ဆိုင်တန်းများတတိယတက်ကအိမ်သုံးပစ္စည်းရောင်းဆိုင်တန်းတို့အကုန်လောင်ကျွမ်းပျက်စီးခဲ့ရပါတယ်။ဒီပြင်မြင်းကြီးတက်နဲ့ပထမတက်ဒုတိယတက်တွေကကုန်ပစ္စည်းတွေလည်းပျက်စီးဆုံးရှုံးနိုင်တယ်လို့မိသက်ဦးစီးဌာနကပြောပါတယ်။ဒီမီးလောင်မှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကပဲခန့်မှန်းကြီးဆုံးရှုံးမှုကိုထုတ်ပြန်နိုင်ပါသေးတယ်။မီးလောင်ကျွမ်းရတဲ့အကြောင်းရင်းအတိအကျနဲ့ဆုံးရှုံးမှုတန်ဖိုးအတိအကျကိုတော့မိသက်ဦးစီးဌာနကစစ်စစ်ဆဲဖြစ်လို့ထုတ်ပြန်ကြေညာနိုင်ခြင်းမရှိသေးပါဘူးဒီမင်္ဂလာဆေးဟာ2010မီးလောင်မှုဖြစ်ပွားပြီးနောက်ပြန်လည်အသစ်ပြင်ဆင်ထားတဲ့ဈေးသစ်ဖြစ်ပါတယ်အခုတဖန်ဒီဈေးသစ်မှာထပ်မံမီးလောင်ကျွမ်းရတာပါမင်္ဂလာဆေးနားမှာနေထိုင်တဲ့ပြည်သူတဦးဖြစ်တဲ့ကိုအောင်ကတော့မီးလောင်မှုနဲ့ပတ်သက်ပြီးခုလိုမှတ်ချက်ပေးပြောဆိုခဲ့ပါတယ
်အေးဆေးဖြစ်သွားပါကြီးဟိုကလည်းမီးသက်ကားတွေပါလေတချို့ကားတွေလည်းပြန်ကုန်သွားတယ်ဈေးကြီးသွားပါအားလုံးကြီးသွားတော့လောက်ပဲပေါ့ တို့ဒီကိတဲ့တော့ဟိုဝိသက်သမားတွေရောနည်းနည်းပါးပါးကြည့်ရလို့ကြားတာပဲသိချာတော့မသိဘူးဟာလေဝင်းစော်တဲ့လူအဲ့ရနေပြီးတော့ဟွာချော့ဖြစ်တယ်လို့ပြောတယ်ခုတစ်ခေါက်ကတော့သူတို့စီဗီနဲ့ဝန်ထမ်းတွေနည်းနည်းပေါ်လျော့တာလည်းပါမနေသေးဘူးအဓိကအဲ့ဒါပဲပေါ့နော်အရင်တစ်ခေါက်လည်းသူတို့ပေါ်လျော့လို့ဖြစ်တာပေါ့အဓိကတော့ဟိသက်စနစ်ကိုနည်းနည်းအသိမြင့်စေချင်တာပေါ့နော်ပြီးရင်ဝန်ထမ်းပိုင်ပေါ့နော်ညဆောင်လို့ဒီဝန်ထမ်းဖြစ်ပြတိတိကျကျစီရင်လာရှိရှိလေးလုပ်ပေးရင်တော့သူရတဲ့အရာကြီးတော့မဖြစ်လို့ထင်တာပဲဒီနော
်ရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွတ်မြို့နယ်တပြေကုန်းရက်ကွက်ဗညာတလလမ်းနဲ့ဆက်ယုံလမ်းတောင်မှာရှိတဲ့အစစ်မဲ့မင်္ဂလာဈေးကြီးမီးလောင်မှုမှာမီးတက်တက်ဖွဲ့ဝင်နဲ့တက်ချေနီစုစုပေါင်း1000ကျော်ကစူးစမ်းမီးငိမ့်တက်ခဲ့ရပါတယ်မီးတက်ရင်အကူမီးတက်ရင်နဲ့လူနာတင်ရင်ပေါင်း100ကျော်အသုံးပြုခဲ့ရတယ်လို့မီးတက်ဦးစီးဌာနကထုတ်ပြန်ကြေညာထားပါတယ်ရှင်
ဒါကတော့စနေနေ့မနက်ခင်းမင်္ဂလာဆေးမီးလောင်ခဲ့တဲ့အခြေအနေနောက်ဆုံးရသတင်းတွေကို VOA မြန်မာပိုင်းရဲ့သတင်းတော့မမေခါကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညပိုင်းအတွက်သတင်းတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။စနေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်ရှင်။မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါ။ကိုသားညိုကကူညီတင်ဆက်ပေးထားပါတယ်ရှင်။
တော့ကုန်သွားပြန်ပြီကိုသားညုံဦးရေ2015တုန်းကတော့ Windows 10 Operating စနစ်သစ်ထွက်တဲ့ Apple က iPhone အစ်စ်တွေထွက်တဲ့နောက်တခြားနည်းပညာပိုင်းဆိုင်ရာထူးထူးခြားခြားဖြစ်ခဲ့တာတွေလည်းမနှဲခဲ့ဘူးနော
်ဟုတ်ပါမဆုမြတ်မော်ရအခုဒီ2016တည်းဆိုရင်တော့နည်းပညာတွေတော့မှပိုတော်မှထူးခြားဆန်းပြားလာအောင်ပါဗ
ျလူပြောများလာနိုင်တယ်လို့ဆိုရဲနည်းပညာတွေနဲ့ပတ်သက်လို့တော့ IT ဆောင်းပါးတွေမှာသုံးသပ်ရင်းနေကြတာအဆုံးပဲကိုသားညုံလည်းဖတ်ရတယ်မလားရှင်အဲ့ထဲမှာဒီအလုံးအထွက်ဆိုင်နိုင်တာတချို့ဆိုလို့ရှိရင်တော့text message application တွေကပို့ပြီးတော့အဆင်မြင့်သွားမယ်။ကို့အတန်နဲ့ comment ပေးခိုင်းလို့ရမယ်ပစ္စည်းတွေကပုံများလာမယ်။လက်ကင်ဖုန်းတွေ laptop computer တွေရဲ့ camera တွေကအများကြီးပိုကောင်းလာမယ်တဲ့။အဲ့ဒါတော်တော်များများစောင်းပါသုံးသက်ချက်တွေထဲမှာပြောကြတာ။ channel တွေလည်းအများကြီးရှိသေးတယ်
။တယောက်နဲ့တယောက် text message ပို့ပြီးတော့ဆက်သွယ်တာကိုလူတိုင်းနေ့တူကလုပ်နေကြတာဆိုတော့အဲ့ဒီအတွက် app တွေပိုကောင်းလာမယ်ဆိုရင်တော့အလုံးတွေအသုံးဝင်တာပေါ့ဗျ။
အခု San Francisco မြို့တော်ဝိုက်မှာတချို့အစမ်းပေးသုံးထားတဲ့ဒီ Facebook ရဲ့ M ဆိုတဲ့ App ဆိုလို့ရှိရင်သူ့ဘာသူစားတောက်ဆိုင်တွေကိုဘွတ်ကင်လှမ်းလုပ်တာတို့ကို့အစားလက်ဆောင်ပစ္စည်းဝယ်တာတို့လုပ်လို့ရနေပြီလေအခု Google ကလည်းအဲ့လိုမျိုးပုံစံ App ကိုလုပ်နေပြီဆိုတော့တေချာတာကတော့အခု2016ခုနှစ်ထဲမှာဒီလူတွေအတွက်ကိုလက်တွေ့အသုံးတည်နိုင်မဲ့ feature တွေကို message application တွေထဲမှာအနည်းနဲ့အမြန်တွေ့လာရတော့မယ်ကိုသားညုံရဲ့နောက်ဒီ voice comment ပေးပြီးတော့ကို့အတန်နဲ့ခိုင်းလို့ရမဲ့ပစ္စည်းတွေလို့ပေါ့နှစ်သစ်ထဲမှာပုံများလာမယ်လို့ဆိုတယ်
ကိုယ်တန်နဲ့မိတ်ပေးခိုင်းလို့ရမယ့်ပစ္စည်းမျိုးတွေပိုခက်စားလာမယ်ဆိုလို့အဲ့ဒါတွေက2015တည်းကအတော်လေးရှိနေပြီမဟုတ်လားမဆုမြတ်မောင်ရဲ့အထူးဖြစ်ဒီ Windows 10မှာပါလာတဲ့ဒီ Cortana ကိုတော်လေးညှို့ကြတာလေ Apple ရဲ့ Siri နဲ့ Google ရဲ့ Google Now ဆိုလို့ရှိရင်သူတို့ချိန်ထားတဲ့နောက်ဆုံးပေါ် Smart Car တွေ TV set တွေမှာတော့မှပါနေပြီပဲဟာ
ဟုတ်တယ်အခု2016ခုနှစ်ထဲမှာလည်းဒီအတန်နဲ့ခိုင်းလို့ရမယ့်ကွန်ပျူတာတွေပိုများလာမယ်တခြားအသုံးဝင်နိုင်မယ့်ဒီနောက်ဆုံးပေါ် Gadget ပစ္စည်းတွေမှာပိုပြီးတော့တွေ့လာရမယ်တဲ့ကလေးတွေကစားတဲ့အယုတ်တွေမှာတော့မှဒီအတန်နဲ့အပြန်အလှန်ပြောလို့ရမယ့်ဒီဆက်ယုတ်သဘောမျိုးအယုတ်မျိုးတွေတွေ့လာရတော့မယ်တဲ့ Wall Street Journal ရဲ့စောင်းပါးထဲမှာရေးထားတာပဲ
။ဒါဆိုရင် Smart Camera တွေကရောဘလူးပူကောင်းလာမှာလေဗျ။ဒီသုံးဘက်မြင် 3D ပုံတွေကိုတော့မှရိုက်နိုင်တော့မယ်ဆိုတာတကယ်ပဲလားမဆင်မြန်မောင်ရင
်။ Smartphone တွေ Laptop Desktop Computer တွေမှာနောက်ပါလာမယ့်ဒီ Smart Camera အသစ်တွေဆိုလို့ရှိရင်ဓာတ်ပုံအရည်အသွေးပိုပြီးတော့ကောင်းရုံနဲ့မဟုတ်ဘူး။ကိုသားညုံပြောသလိုပဲဒီသုံးဘက်မြင်ပေါ်တဲ့ကင်မရာမျိုးတွေနောက်ပုံအသေးစိတ်အနုစိတ်ရိုက်နိုင်မဲ့ lens မျိုးတွေပါလာနိုင်ဖို့တချို့ကုမ္ပဏီတွေကကြိုးစားနေကြပြီရှင်။ Intel ကထွင်ထားတဲ့ဒီ Real Sense Camera ဆိုလို့ရှိရင်အထဲမှာ sensor တော်မှပါလို့ရောက်နေတဲ့အခန်းရဲ့အတိုင်းအတာကိုတိုင်းနိုင်တာမျိုးနောက်ကိုယ့်ရဲ့မျက်နှာကိုမှတ်ပြီးတော့မှဒီ smartphone တို့ computer တို့ရဲ့ကို login လုပ်ဝင်နိုင်တာမျိုးတွေတော့မှရနိုင်ပြီမလားရှင်
။မဆုမြတ်မို့ဒီ MIT နည်းပညာတက္ကသိုလ်ကရေးထားတဲ့2016ခုနှစ်အတွင်းမျှော်လင့်နိုင်တဲ့ virtual reality ဆိုတဲ့ဆောင်းပါးဖတ်ရတယ်မလားဗျ။ဒီ online ကဘာလဲရောက်သွားသလိုမျိုးအမြင်အာရုံကိုဖြစ်စေတဲ့မျက်မှန် virtual reality headset တွေကလည်းခုနှစ်ထဲမှာအတော်လေးကိုခက်စားလာမှာလေနော်အထူးဖြစ်ဒီ game ကစားကြတဲ့ gamer တွေကြားမှာအတုပ်ကိုရေပန်းစားလာနိုင်နေတဲ့လူသုံး electronic ပစ္စည်းများဆိုင်ရာအဖွဲ့ကြီး CES ဆိုလို့ရှိရင်ဒီအခုနှစ်ထဲမှာ virtual reality headset တက်တန်းကျော်လောက်ရောင်းရမယ်လို့တော့မှကြိုတင်ပြီးတော့ခန့်မှန်းထားတာပါသေးတယ်ဗျ
ဂိမ်းကုမ္ပဏီတွေကလည်းအဲ့လိုမျိုး virtual reality headset တွေနဲ့သီးသန့်တွဲပြီးတော့ကစားရမယ့် game တော်တော်များများအောင်ထွင်နေပြီတဲ့ဒီ virtual reality headset တွေထဲမှာ Facebook ကုမ္ပဏီပိုင်တဲ့ Oculus ကဒီပထမဆုံးထုတ်မဲ့ Rift ဆိုတဲ့ Virtual Reality Headset ဆိုလို့ရှိရင်ဧပြီလမကုန်ခင်မှာထွက်မယ်လို့သတင်းထွက်လာတဲ့အခါ gamer တွေကြားမှာတော်တော်လေးစိတ်ဝင်စားရှိနေကြတာရှင့်နောက်ပြီးတော့ဒီ HTC ကုမ္ပဏီအားဆိုလို့ရှိရင်လည်း Vive ဆိုတဲ့ Headset ကိုဧပြီလထဲမှာစရောင်းမှာတဲ့ Sony ကလည်း PlayStation VR ဆိုပြီးတော့ဒီနှစ်လည်းမတိုင်ခင်မှာထုတ်အောင်မှာ MIT တက္ကသိုလ်ရဲ့ဆောင်းပါးထဲမှာရေးထားတာပဲအမကန် gamer တွေကတော့ဘယ်ဟာကဘယ်ဈေးနဲ့ရောင်းမှာလဲဘယ်ဟာသူတို့ game တွေအတွက်ပို့ပြီးတော့အဆုံးတက်မလဲဆိုတာကိုအခုတည်းကအာရုံစိုက်ပြီးတော့စောင့်ကြည့်နေကြပြီကိုသားညုံရဲ့နောက်ပြီးတော့ဒီ virtual reality headset မျိုးတွေက game ကစားတာတွေမဟုတ်ဘူးသူ့ကိုဝတ်ထားလိုက်လို့ရှိရင်ပြားကျင်တဲ့နေရာတစ်ခုခုစီကိုရောက်သွားတယ်လို့မျိုးဒီအမြင်အာရုံဖြစ်သွားတဲ့အတွက်ကြောင့်မို့လို့နိုင်ငံတကာကပရဟိတအဖွဲ့အစည်းကြီးတွေအခုအထူးသဖြင့်ပေါ့ဒီ Amnesty International အဖွဲ့အစည်းကြီးတွေကဆိုလို့ရှိရင်ဥမာဒီ Syria မှာဘုံးတံကြောင့်မို့လို့ Syria ပြည်သူတွေဘယ်လောက်ဒုက္ခရောက်ရတယ်လဲဆိုတာကိုတခြားအများပြည်သူတွေသိနိုင်အောင်လို့အဲ့ဒီလိုမျိုး headset ကိုတက်ပြီးတော့မှပြပြီးတော့သူတို့ရဲ့လုပ်ငန်းတွေကိုပို့ပြီးသိရှိအောင်သဘောပေါက်အောင်လို့လူအများနားလည်သဘောပေါက်အောင်လို့လုပ်တာမျိုးတွေလည်းရှိတယ်ဆိုတော့ဒီ virtual headset တွေကနောက်ပိုင်းကျလို့ရှိရင်ဒီလူအများပြည်သူအကျိုးအတွက်ပေါ့နော်ပို့ပြီးတော့လည်းအသုံးဝင်လာနိုင်တဲ့ပစ္စည်းမျိုးတွေဖြစ်လာနိုင်တယ်ကိုသားညုံရဲ့
ကိုပေါ်မှာဒီ Wissin သုံးရတဲ့ gadget တွေအကြောင်းမဆွေမမွန်ပြောပြတော့ဒီ Apple Watch 2 Samsung 나이တို့လိုမျိုးဒီ wearable ပစ္စည်းတွေကလည်းအရင်လိုမျိုး smartphone တွေရှိမှတွဲသုံးလို့ရတာမျိုးမဟုတ်တော့အောင်လို့ထွင်နေပြီဗျဒီနှစ်ထဲထွက်လာဖို့ရှိတဲ့ဒီ wearable ပစ္စည်းတွေဆိုရင်အထဲမှာကျိုးမဲ့ wireless ဆက်သွယ်နိုင်မယ့်နည်းပညာတွေပါလာမယ်နောက် phone ဆက်သွယ်ပြောလို့ရနိုင်မယ့်နည်းပညာတွေပါလာတော့မယ်တဲ့ LG နဲ့ Samsung ကတော့အဲ့လိုမျိုးသီးသန့်သုံးနိုင်မယ့် smartwatch တွေထုတ်ထားတာသိတော့မကြသေးဘူးဗျ
သီးသန့်သုံးလို့ရမယ်ဆိုလို့ဒီ smartphone တွေကို battery ပြန်သွင်း recharge လုပ်လို့ရှိရင် wire ချိုးသုံးကြမလို့တဲ့နည်းလဲပေါ်နေပြီနော်ကျိုးမဲ့ charging သွင်းလို့ရတဲ့ဒီ wireless charging နည်းတွေတော်တော်တွေ့လာနေရပြီအဲ့လိုမျိုးဒီကျိုးမဲ့ battery အားသွင်းတဲ့နည်းပညာကိုခြီးလို့ခေါ်ရဲခြီးနည်းပညာနဲ့ဖန်တီးထားတဲ့အဲ့ဒီအပြားအဝိုင်းလေးပေါ်မှာကိုယ့်ရဲ့ smartphone ကိုတင်လိုက်ုံနဲ့ battery အားပြန်သွင်းနိုင်မဲ့နည်းပညာလေအများနားလည်လွယ်အောင်ဆိုရင်တော့ဒီဓာတ်ကူးတဲ့နည်းပညာပေါ့အဲ့ဒီနည်းပညာသုံးထားတဲ့ဇပွဲမျိုးတွေကို IKEA မှာတော့မှစပြီးတော့ရောင်းနေပြီလေဒီဖုန်းကိုအားပြန်သွင်းဖို့အတွက် wire ချိုးထိုးနေစရာမလိုတော့တော်တော်လေးတော့အလုပ်ရှုပ်သက်သာတယ်တက်မှတ်ထားတဲ့နေရာမှာ handphone ကိုသွားပြီးတော့တင်လိုက်ုံပဲအဲ့ဒီချီချာဂျာတွေလည်းအခု2016ခုနှစ်ထဲမှာတော်တော်လေးကိုလူသုံးများလာမယ်လို့ခန့်မှန်းထားကြတယ
်အခုဒီ2016ထဲမှာတော်တော်ကိုလူသုံးများလာမယ်ဆိုပြီးတော့နည်းပညာကျွမ်းကျင်တဲ့သူတွေခန့်မှန်းထားတာနောက်တစ်ခုကတော့ဒီ away team drone ယာဉ်တွေပြအဝေးကနေပြီးတော့ထိန်းပြီးတော့ပြန်ရတဲ့ drone ရင်မြန်လေးတွေကအများကြီးကိုတိုးတက်ရှိပြီးလာဖို့ရှိတယ်တဲ့ရေစိုးခံနိုင်တာမျိုးနောက်အထက်မှာပါတဲ့ sensor နဲ့ရောက်နေတဲ့ပတ်ဝန်းကျင်ကိုသုံးသပ်နိုင်တာမျိုးနောက်တစ်ခုခုရဲ့နောက်ကိုဝဟင်ပေါ်ကနေပြီးတော့ခြေအားကန်လိုက်နိုင်တာမျိုးတွေလုပ်နိုင်မဲ့ drone ယာဉ်တွေအခုဒီ2016ထဲမှာထွက်လာဖို့ရှိတယ်တဲ့မဆွေမြတ်မော်ရဲ့
ကမ္ဘာပေါ်မှာလူစိတ်ဝင်စားမှုအများဆုံးပစ္စည်းတွေထဲမှာအပျော်တမ်းအဝေးထိန် drone ယာဉ်လေးတွေလည်းပါလာနေတာတော့သိကြတဲ့ကိုသားညုံကြီးမြန်မာနိုင်ငံမှာတော့မှဒီဝါသနာပါတဲ့သူတချို့ကသူတို့ကိုယ်တိုင်တောင်မှ drone ယာဉ်လေးတွေကိုထွင်းနေကြပြီလေ။နောက်ပြီးတော့သတင်းဌာနတချို့မှဆိုရင်လည်းဒီအဝေးထိန် drone ယာဉ်တွေသုံးပြီးတော့မှဝေဟင်ပေါ်ကနေရိုက်ထားတဲ့ရုပ်ပုံတွေကိုသတင်းတွေထဲမှာသုံးလာကြတာတွေ့နေရတယ်မလား။ဆိုတော့အခု2016ခုနှစ်ထဲမှာတွေ့လာရမယ့်နည်းပညာသစ်တွေကလူတွေအတွက်ပို့ပြီးတော့အသုံးဝင်အကျိုးရှိနိုင်မယ်လို့ခန့်မှန်းရပါတယ်ရှင်။
အဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုစနေညနဲ့တနင်္လာညတွေမှာနားဆင်နိုင်ပါတယ် VOE ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာ bamis@voenews.com ကိုပေးပို့နိုင်ပါတယ်ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ် VOE ရဲ့အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်စာအစီအစဉ်မှာတော့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA မြန်မာပိုင်းစီစဉ်ရဲ့ဇန်နဝါရီလ9ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ည10နာရီအထိစတိုက်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒဲလေးလိုက်အစီအစဉ်စတင်ပါတော့မယ်ရှင်။ကိုကျော်ကျော်သိန်းကစီစဉ်ပြီးတော့ထုတ်လုပ်သူကိုရနိုင်နဲ့အတူတင်ဆက်ပေးထားတာကိုနားဆင်ကြည့်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။စနေညဒဲရဲ့လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်။ဒီကနေ့ညဆွေးနွေးဖို့စီစဉ်ထားတဲ့အကြောင်းအရာကတော့နောင်တက်လာမယ့်အစိုးရတဲ့လက်ထက်မှာအခုလက်ရှိအစိုးရလက်ထက်ထက်တရင်သမားတွေတရင်ရှားယူခွင့်အပိုင်းပို့ပြီးတော့အဆင်ပြေလွယ်ကူချောမွေ့လာမယ့်အလားအလာတွေရှိနေပါသလားဒါအဓိကကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာပါဒီအစီအစဉ်မှာပြင်နိုင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ဖိတ်ခေါ်ထားသူနှစ်ဦးကကျွန်တော်တို့တော်တော်ရှင်တွေနဲ့မဆိုင်နဲ့ဒူကတော့ဝါရင်တရင်စာဆရာတူဖြစ်သူဦးစီသူအောင်မြတ်မှာနောက်ဒူကတော့မြမအေးပြည်မအခြေစိုက်ပြီးတော့စောင့်ကြည့်လေ့လာနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်မကြခင်မှာပဲတို့နှစ်ဦးစလုံးတွေလိုင်းပေါ်မှာကြောက်လာကြပါလိမ့်မယ်ဆိုတော့ကျွန်တော်တို့ကဒီအစိုးရနောက်တက်မဲ့အစိုးရတဲ့လက်ထက်မှာဟလာတရင်သမားတွေတရင်ရှားယူခွင့်ပို့ပြီးတော့အဆင်ပြေလွယ်ကူချောမွေ့လာမလားဆိုတဲ့အခါကျတော့အခုလက်ရှိအစိုးရလက်ထက်ဆင်းပြရတော့မဲ့အစိုးရလက်ထက်တုန်းကတရင်သမားတွေတရင်ရှားယူခွင့်အပိုင်းမှာဘယ်လိုအခက်အခဲတွေရှိခဲ့တာလဲအဆင်မပြေတာတွေဘာတွေရှိခဲ့လာလဲဒါလဲဆိုတာလေးကိုတော့ကျွန်တော်တို့နည်းနည်းပြန်ပြီးတော့ကျွန်တော်တို့တွေးရပါလိမ့်မယ်ဆိုတော့အရင်ဆုံးကျွန်တော်တို့ပြင်နေဆွေးနွေးမဲ့သူနှစ်ဦးရဲ့အဲ့ဒီအပေါ်အမြင်သဘောထားကိုနားထောင်ကြည့်ကြအောင်ပါဦးစီသူအောင်မြင့်နဲ့ဒေါက်တာရံမျိုးသိန်းမင်္ဂလာပါခင်ဗျာကျွန်တော်ကခုနအစနေထဲမှာပြောသွားသလိုပဲအခုလက်ရှိနောက်တက်မဲ့အစိုးရတဲ့လက်ထက်မှာအဆင်ပြေပို့ပြီးတော့အဆင်ပြေလွယ်ကူချောမွေ့လာမလဲလာမဲ့အလားအလာရှိသလားလို့ကျွန်တော်တို့အမေတို့အရင်လက်ရှိအစိုးရဆင်းတော့မဲ့အစိုးရလက်ထက်တုန်းကဖြစ်ခဲ့တဲ့အခက်အခဲလေးတချို့ကိုကျွန်တော်တို့အရင်ဆုံးသုံးသပ်ပြပါဦးပထမဆုံးဦးစုတော်အမေပြောပါအခုလက်ရှိဆင်းတော့မဲ့အစိုးရလက်ထက်တုန်းကတည်င်းရာယူခွင့်အပိုင်းကျွန်တော်တည်င်းရာယူခွင့်အပိုင်းလို့ထပ်ခါထပ်ခါပြောချင်ပါတယ်ဒီအပိုင်းကိုကျွန်တော်တို့အဓိကဆွေးနွေးမှာပါတည်င်းသမားတွေတည်င်းရာယူခွင့်အပိုင်းမှာဘလောက်ထိအခက်အခဲတွေကြုံခဲ့ရပါလဲဦးစုပြောအမေ
အော်တရင်းရယူခွင့်အပိုင်းနဲ့ပတ်သက်ရင်တကယ်တော့ကျွန်တော်တို့ဆိုရင်ဘယ်လောက်တောင်တောင်းဆိုကြလဲဆိုရင်ဥပဒေပြဋ္ဌာန်းပြီးတော့ဒုမဟုတ်စီမံစည်းကမ်းတွေပြဋ္ဌာန်းပြီးတော့မှဒါရပ်သွင်းရထိုက်တဲ့အခွင့်အရေးတစ်ခုပေါ့နော်ပြည်သူတွေကိုသိအောင်လုပ်ပေးရမယ်ဆိုပြီးတော့မှအချင်းချင်းအခါခါတောင်းဆိုခဲ့မှုတဲ့ဒါပေမဲ့အခုနှစ်သာကုန်သွားတယ်ဒီ၅နှစ်အချိန်သာကုန်သွားတယ်အဲ့ဒီအခွင့်အရေးကိုကျွန်တော်တို့မရခဲ့ဘူးဘာဖြစ်လို့မရခဲ့သလဲဆိုတဲ့အခါကျတော့ဟိုအထက်ပိုင်းမှာကတော့ဒါဝန်ကြီးဦးရဲ့ထွတ်ထွတ်အနောက်တချို့ပြဿနာတဲ့လူတွေကတော့သူတို့ကတော့ဟိုပြောပြတယ်အဲဒါပေမဲ့အောက်မှာကဝန်ကြီးဌာနတွေဒီမှာအများကြီးရှိတယ်အဲဒီဝန်ကြီးဌာနတွေကဟိုတော့ဆိုရင်သူတို့တွေကဒါပြောရေးဆိုခွင့်ရှိသူတွေခန့်တယ်ဆိုတဲ့အကြောင်းဒါနာမည်တွေနဲ့လည်းထုတ်ပြန်ခဲ့တာတွေရှိတယ်အဲပြီးတော့မှနောက်တယ်လီဖုန်းနံပါတ်တွေပေးတာတွေလည်းရှိတယ်အီးမေးလ်လိပ်စာတွေပေးတာတွေလည်းရှိတယ်အဲဒါပေမဲ့တကယ်တကယ်လက်တွေ့မှာအဲ့ဒါတွေကဟိုဘာတစ်ခုမှအလုပ်ဖြစ်မလာဘူ
းဟုတ်ကဲ
့အလားတူပဲတိုက်ပြီးတော့အရေးကြီးတဲ့ကာကွယ်ရေးပဲအဆိုင်မှာအပိုင်းမှာလည်းဒီတိုင်းမှာပဲအဲ့ဒါကျမတို့တာဝန်ရှိသူတွေနဲ့ဒီသတင်းမီဒီယာသမားတွေနဲ့တွေ့ဆုံတဲ့ခါမှာလည်းအခုလိုပဲသတင်းပြည်ပိုင်ခွင့်အတွက်ကိုဒါတင်ပြခဲ့ကြတယ
်။
ဘာလို့ဆိုရင်ဒါသတင်းမီဒီယာတစ်ဖက်သက်တွေဖြစ်နေမယ်ဆိုပေမဲ့အဲလက်ရှိချိန်ထိကတော့အဲ့ဒါတွေကဘာတစ်ခုမှအကောင့်ထဲမပေါ်လာသေးပါဘူး။ဒါကြောင
့်ဒေ
ယာယူခွင့်နဲ့ပတ်သက်ရင်တော်တော်အဆင်မပြေဘူးလို့ပြောလို့ရပါတယ
်။ဟုတ်ကဲ့ဦးစီတော်အမြင့်။ဆိုတော့ဒေါက်တာရံမျိုးသိန်းဦးစီတော်အမြင့်ပြောသွားတဲ့မှာဒါသတင်းရယူမှုအပိုင်းကသတင်းရယူနိုင်ခွင့်အပိုင်းမှာအတော်အခက်အခဲရှိတယ်။အဓိကအဖြစ်တော့သတင်းရယူနိုင်ခွင့်ဆိုကြဲကသက်ဆိုင်ရာတာဝန်ရှိရဲ့အစိုးရအဖွဲ့တွေကတာဝန်ရှိတဲ့လူတွေပေါ့နော်။သမရာကနေစပြီးတော့ဟိုးနောက်ဆုံးကျွန်တော်တို့ဌာနဆိုင်ရာအရာရှိတွေဒီပါတယ်လို့ကျွန်တော်တို့ပြောရမှာပေါ့နော်ဆိုတော့မြန်မာနိုင်ငံကဒီမိုကရေစီဆိုတာကိုဆိုရပါစို့ကျွန်တော်တို့တက်တန်းအတွက်မှာကျွန်တော်တို့ကလုံးဝမကြုံခဲ့ရဘူးဆိုတော့တည်တည်လောက်ခွင့်တည်တည်ပွင့်လင်းခွင့်ဆိုတာကဟိုတသက်လုံးကြုံခဲ့ကြရတာမဟုတ်ဘူးကြုံခဲ့ရတဲ့အချိန်ကာလလေးကတူတူလေးပဲရှိတာဆိုတော့အတတည်င်းထုတ်ဖို့တို့ဟလာတည်င်းစာရှင်းလင်းပွဲလုပ်တာတို့ဟိုမေးခွန်းမေးရင်ဖြေတော့စသည်အပြင်ပေါ့တည်င်းသမားတွေဘက်မှာရောတစ်ဖက်ကတောင်းဝန်ရှိတဲ့လူပဲပါရောဒါတွေကအတွေ့အကြုံရှိတဲ့ကိစ္စတွေမဟုတ်ဘူးဆိုတော့တတင်းရယူခွင့်ပိုင်းအားနေတယ်ဆိုတာဒီမကျွမ်းကျင်မှုဆိုတဲ့ရိုးရိုးလေးကိစ္စရိုးရိုးလေးကြောင့်ရိုးရိုးတသားဖြစ်တာလားဒါမှမဟုတ်ရင်တာဝန်ရှိသူတွေဘက်ကတတင်းလွတ်လပ်ခွင့်အရာပြောရဆိုရပေးရမယ်ဟာတွေကိုပေးဖို့တွန်းဆုတ်တာလား
အဲကျွန်တော်မြေကျွန်တော်သုံးသပ်တော့လို့ပါလေ အဓိကကကျွမ်းကျင်မှုပိုင်းအားနည်းတာတဲ့နော်လွန်ခဲ့တဲ့အစိုးရနော်သမရအပါဝင်အစိုးရထိတ်တန်းအကြီးကဲအများစုဟာသတင်းလွတ်လပ်ခွင့်ကိုဖြည်းဖြည်းရောက်ရောက်ပေးဖို့အတွက်တွန့်ဆုတ်ခဲ့တယ်လို့ကျွန်တော်ကမြင်ပါတယ်ဥပမာဝန်ကြီးဌာနတွေအလိုက်ပေါ့လေဟိုသတင်းတောက်တွေသတင်းသမားတွေကသတင်းနဲ့ပတ်သက်ပြီးလိုအပ်တဲ့အချက်လက်တွေကိုတောင်းခံတဲ့နေရာမျိုးမှာတော့မှအင်မတန်မှခက်ခဲခဲရင်တော့တွေ့ရပါတယ
်
ဒါပေမဲ့အာဏာရပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကျွတ်တော်မှာဟိုမေးဖို့မေးမြန်းတဲ့နေရာမှာပဲဖြစ်ဖြစ်အစိုးတင်သွင်းတဲ့နေရာမှာပဲဖြစ်ဖြစ်အဲဝန်ကြီးဌာနတွေနဲ့ဆက်ဆက်ပတ်သက်တဲ့သတင်းအချက်လက်တွေကိုတောင်းဆိုတဲ့နေရာမှာတော့အင်မတန်မှလွယ်ကူခဲ့တာကိုတွေ့ရပါတယ
်ဟုတ်ကဲ့
အဲ့ဒီအခါကျတော့အမှန်တကယ်အားဖြင့်တော့ဒီမိုကရေစီစနစ်အောက်မှာသတင်းလွတ်လပ်ခွင့်ရဲ့တန်ဖိုးရှိမှုနောက်ပြီးတော့ပြည်သူကိုမျက်နှာမူမှုအပိုင်းနဲ့ပတ်သက်ပြီးတော့အစိုးရထိတ်တန်းအကြီးအကဲတွေအနေနဲ့နားလည်မှုအင်မတန်မှအားနည်းတယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ခုနကတော့ဦးစီးပြောင်မြင့်ပြောတဲ့ထဲမှာလည်းပါပါတယ်ဒီသတင်းရယူပိုင်ခွင့်ဆိုတာကိုဥပဒေတော်ပြဋ္ဌာန်းပေးဖို့အတွက်ပြောခဲ့ကြတာရှိတယ်ဆိုတော့ဥပဒေပြဋ္ဌာန်းအခုတတိတော့ဥပဒေကမထွက်လာသေးဘူးမထွက်လာသေးတဲ့အချိန်ညောင်းမှလည်းပဲနောက်အစိုးရတက်ကတက်တော်မှာဆိုတော့အဲ့ဒီနောက်အစိုးရတက်တဲ့အချိန်ကြာရင်အခုအချိန်ထက်ပို့ပြီးတော့ကောင်းလာမလားဦးစီးပြောင်မြင
့်ဒီနေ့ချိန်တော့ကောင်းလာမယ်လို့ထင်တယ်အဲဘာဖြစ်လို့လဲဆိုတော့ပွင့်လင်းမြင်သာမှုအဲ့ဒီဒီဥစ္စာကဘယ်ကနေလာတဲ့ပြဿနာလဲဆိုတော့ပွင့်လင်းမြင်သာမှုအပိုင်းပေါ့ပွင့်လင်းမြင်သာမှုအပိုင်းဆိုတာအဲလက်ရှိအစိုးရနဲ့အရင်အစိုးရပြည်အဆက်ဆက်ကသူတို့လုပ်တာခိုင်တာတွေဟိုနိုင်ငံကနေဆက်ရုပ်ချုပ်တာတွေတင်တာပြီးအကုန်လုံးပေါ့နော်လုပ်ငန်းဆောင်တာတွေအကုန်လုံးကကိုလည်းမြင်တာဘူးမရှိဘူးမရှိတာမှဘလောက်တော့မရှိလဲဆိုသူအထင်းမှလည်းမရှိဘူးမရှိတော့ဟိုတယောက်ကလုပ်တဲ့ဟာကိုတယောက်ကမသိတာမျိုးတွေအခုကျွန်တော်တို့ဆိုပေါ်တင်တင်ပါတယ်သိတာရတယ်ဆိုရင်ရန်ကုန်မြို့ရဲ့စီမံခန့်ခွဲကော်မတီတွေကိုရွေးကောက်ပြင်မြောက်လိုက်တဲ့ခါကျတော့အခုအဲ့ဒီမှာသွားပြီးတော့မှအရေးချစ်ခံရတဲ့ပုံစံကြီးရှိတယ်သူတို့ကိုယ်တိုင်ကိုကဒီစီရင်တွေပါဒီဘာမှဟိုမသိရဘူးပြီးတော့မှဆွတ်တော့အမှတ်တွေပါဒီဒေါ်ညိုသိန်းတို့ပြီးတော့မှဦးဖုံးရအောင်လို့ပါလို့ဆိုရင်သူတို့စီရင်စရာတွေပါဒီတောင်းကြည့်တာတွေပါဒီရှိတယ
်
ဒါပေမဲ့ဒါတွေကိုလည်းဟိုဖေချာမသိရဘူးဆိုတော့ဒီလိုလူတွေတော့မသိရဘူးဆိုရင်အတွင်းပိုင်းတွေမှာတော့မသိရဘူးဆိုရင်ပြင်းထန်တာတွေပြီးခွင့်ကြတော့
ဟိုခက်တော့
ခဲသွားတာပေါ့
ဒါပေ
မဲ့အခုလာမဲ့အစိုးရကြတော့အဲ့လိုမဟုတ်ဘူးပွင့်မြင်လာမှုရှိမဲ့အစိုးရလို
့ဒီ
လိုမြင်တဲ့ခါကြတော့အဲသူတို့အစိုးရဖြစ်လာပြီဆိုတဲ့ခါကြလို့ရှိရင်ခုနကပြောသလိုသတင်းထုတ်ပြန်ရေးအပိုင်းတွေသတင်းဌာနတွေကသိချင်တဲ့ဟာတွေကိုမှန်မှန်ကန်ကန်ထုတ်ပြန်ဖို့အပိုင်းတွေကိုသူတို့စနစ်တကျလုံလာလိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဒေါက်တာရံမျိုးသိန်းကရော
အဲကျွန်တော်အမြင်ကတော့အခုတက်မဲ့ပေါ့လေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့တော့သတင်းမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာပို့ပြီးတော့ပွင့်လင်းမြင်လာမှုရှိရှိနဲ့ပြည်သူလူထုကိုမျက်နာမူဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်ဒါပေမဲ့လက်တလုံးကျွန်တော်တို့ဒီနာတွေ့ရှိရတဲ့အခြေအနေတွေရပြောမယ်ဆိုရင်တော့အစိုးရတင်းနဲ့လွတ်တော်တဲ့ဒီမပေါ်မီကာလမှာပွင့်လင်းမြင်လာမှုအပိုင်းဟာအင်တာနက်မှာအားနည်းနေတာကိုတွေ့ရပါတယ်အဲ့ဒီအခါကျတော့နာမည်အစိုးရနဲ့လွှတ်တော်တွေကတကယ်ပဲပွင့်လင်းမြင်သာလာပါမလားလို့တော့မိကုန်ထုတ်เสียရှိပါတယ
်ဟုတ်က
ဲ့ဒါပေမဲ့ NLD အစိုးရအဖွဲ့နဲ့ NLD လွှတ်တော်တွေအနေနဲ့ပြည်သူလူထုရဲ့ဆန္ဒမဲနဲ့ဒီနေရာကိုရောက်လာတာဖြစ်တဲ့အတွက်ကြောင့်မလို့မဖြစ်မနေပြည်သူလူထုကိုမျက်နှာမူတဲ့ပွင့်လင်းမြင်သာမှုမျိုးမကျက်ပြအောင်လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။
ဟုတ်ကဲ့။အခုကျွန်တော်တို့ပင်နယ်ဆွေးနွေးသူ2ယောက်မှာတယောက်ကဦးစီးသူအောင်မြင့်ကတော့ပွင့်လင်းမြင်သာမှုပိုရှိလာမယ်ပိုပြီးတော့အဆင်ပြေချုံမှုလာမယ်လို့ယူဆတယ်။ဒေါက်တာရံမျိုးသိန်းအနေနဲ့ကတော့လက်ရှိအားနည်းချက်တွေကိုထောက်ပြပြီးတော့ရှေ့မှာပိုပြီးတော့လုပ်ဖို့လိုသေးတယ်လို့တော့ရံမျိုးသိန်းကယူဆတယ်။ဒီယူဆတဲ့ခုကိုထင်ဟပ်တဲ့ကျွန်တော်တို့ဒေါက်တာရှင်ပရိသတ်တချို့ကကျွန်တော်တို့ Facebook စာမျက်နှာကနေပြီးတော့မှတ်ချက်ပေးထားတဲ့အတူလေးတွေကျွန်တော်တို့ချက်ပြပြခြင်းပါတယ်။ဒေါက်တာရှင်တယောက်ကကျွန်တော်ကတော့တိတိတတ်တကြီးပြောင်းသွားလိမ့်မယ်မထင်ဘူးတဲ့။ဘာလို့လဲဆိုတော့တချမ်းပဲဒီမိုကရေစီဖြစ်နေလို့ပါတဲ့။နောက်တစ်ယောက်ကလည်းပြောဖို့စောနေသေးတယ်တဲ့အေးအဲ့ဒီပြောဖို့စောနေသေးတယ်ဆိုတော့ကိုနောက်တစ်ယောက်ကလည်းထောက်ခံပါတယ်တခါကျွန်တော်ကတော့တိတ်မထင်ဘူးတဲ့ဘာကြောင့်လဲဆိုတော့အတူဆုံးနဲ့အရှင်းဆုံးပြောရရင်အစိုးရဆိုတာအတိုက်ခံမဟုတ်လို့ပါပဲတဲ့ဆိုတော့အတိုက်ခံလက်ထက်မှာပုံလင်းမြင်တာပဲမြင်အစိုးရလက်ထက်ကျရင်ပုံလင်းမြင်တာမှုနည်းသွားတယ်လို့သူဆိုလိုချင်ပုံရပါတယ်နောက်တစ်ဦးကပြည်ခံပြိုးပါတီကမမှန်တာလို့တော့ဒါသောတာရှင်ရဲ့အဆိုပါသတင်းမီဒီယာတွေဘယ်ဝန်ခံမလဲမှန်တာလို့တဲ့ပါတီကဘယ်နိုင်ငံကသတင်းမီဒီယာဝန်ဝင်အတားအဆီးမရှိပါဘူးဘယ်ပါတီတက်တဲ့အတားအဆီးရှိတယ်ဆိုတာမဟုတ်တာလို့ပါပဲတဲ့အဲ့ဒီမြင်ကိုထင်ရတဲ့နောက်ထပ်ဆွေးနွေးချက်တချို့လည်းကျွန်တော်တို့နောက်ပိုင်းမှာကြားကြရပါဦးမယ်အခုဒိုင်းရိုက်ဝင်ပြီးတော့ဆွေးနွေးမယ်သောတာရှင်တူကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ပါမယ်ကျွန်တော်တို့ Facebook ကနေပြီးတော့ဆက်သွယ်ပြီးဖုန်းနံပါတ်ပေးထားတဲ့ရံမျိုးကဦးသက်နှင်းအောင်ဖြစ်ပါတယ်ဦးသက်နှင်းအောင်ဘယ်လိုသဘောရပါသလဲအစိုးရတဲ့လက်ထက်မှာတည်င်းရယူခွင့်ပိုင်ပို့ပြီးအဆင်ပြေလွယ်ကူချောင်းမွေးလာမယ်ယူဆပါသလား
အလေးကြတာပေါ့နော်အခုကတော့အချိန်လေးကိုကျွန်တော်တို့စောင့်ကြည့်တဲ့အခါမှာစိတ်ကကျွန်တော်တို့မမြင်အောင်ပေါ့နော်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ဟိုအစိုးရအဖွဲ့ရပါတော့ဒီမိုကရေစီအစိုးရဆိုရင်မှတက်လာတာဖြစ်တဲ့အတွက်ဘယ်လိုပဲဖြစ်သတင်းမီဒီယာတွေကိုဟိုအခုအစိုးရထက်ပို့ပြီးတော့ပွင့်လင်းနေတာမျိုးရှိရှိနဲ့တာဝန်ယူတာဝန်ခံမှုနဲ့ဖြေပေးဖို့တော့လိုအပ်တယ်လို့ကျွန်တော်တို့ကမြင်တယ
်ဟုတ်ကဲ့
အခုကကြတော့အခုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကအရင်ကတော့ဒေါအောင်ဆန်းစုကြည်ဆိုတာကဒီမိုကရေစီအိုင်ကွန်လို့ကျွန်တော်လက်ခံထားကြတာပါနော
်ဟုတ်ကဲ့
လက်ခံထားကြတဲ့အခါကျတော့ကျွန်တော်တို့ကသတင်းမီဒီယာတွေကိုတိကျပို့ပြီးတော့ပွင့်လင်းနေတာမျိုးရှိရှိနဲ့လုပ်ပေးဖို့လိုတယ်လို့မြင်တယ်ဒါတို့ကကြတော့ပြည်ရဲ့ကြီးနဲ့ပတ်သက်တဲ့သတင်းတွေ၊ကျမတော်နဲ့ပတ်သက်တဲ့သတင်းတွေကတော့ဟိုကျွန်တော်တို့ဝင်နေနေတာမျိုးရှိရှိနဲ့ဟိုဒီမိုကရေစီအစိုးရကတော့အောင်စုကြည်လက်ထံမှာတော့မျှော်လင့်လို့မကြားတော့ဘူးလို့ကျွန်တော်တို့ကတော့မြင်ထားပါတယ်ဗျ
။ဟုတ်ကဲ့ခင်ဗျ။25ရာခိုင်နှုန်းတမတော်ကိုယ်စားလှယ်တွေကောင်ဝေးဦးစိုးကတရားခံထားတဲ့25ရာခိုင်နှုန်းတမတော်ကိုယ်စားလှယ်တွေကတော့ထွတ်တော်အသီးသီးမှဆက်ပြီးတော့နေရာယူနေဦးမှာပါ။ဆိုတော့ဦးတက်နေအောင်ရဲ့သဘောကတော့တက်နဲ့ပတ်သက်တဲ့သတင်းတွေကတော့ဒီလိုပဲပွင့်လင်းမြင့်တာမှုရှိအောင်မယ်လို့မထင်ဘူးဆိုတော့ကျွန်တော်တက်နဲ့ပတ်သက်ပြီးအစောပိုင်းမှာဦးစီတူအောင်ပြောသွားတာလည်းရှိပါတယ်နောက်ပိုင်းမှာနည်းနည်းလေးကျွန်တော်ထပ်ပြီးတော့ဆွေးနွေးကြတာပေါ့နော်ဆိုတော့
ဟုတ်ကဲ့ပ
ါနောက်ထပ်ကျွန်တော်ဆွေးနွေးမယ့်သတင်းချင်းတယောက်ကိုတစ်စရေပဲဖိတ်ခေါ်ပါမယ်ကျွန်တော်ပြန်နေဆွေးနွေးသူနှုနေနဲ့နားထောင်ပြီးတော့ပြန်ဆွေးနွေးဖို့အတွက်ပြန်ထားပေးပါမိတိလာမျိုးကဦးစိန်မောင်ပါဦးစိန်မောင်ဘယ်လိုသဘောရပါသလဲအစိုးရတက်လက်ထက်မှာသတင်းရယူခွင့်အပိုင်းပို့ပြီးတော့အဆင်ပြေလာမလား
ဟုတ်ကဲ့ကျွန်တော် NLD ဆိုတဲ့အခြေအနေကတော့အချိန်အပေါ်မှာအဓိကထားကြည့်ကျွန်တော်ဒီပြောချင်တာဖြစ်ပါတယ်။စိတ်တမန်ဖြစ်တဲ့ဒိဋ္ဌိမီဒီယာကလည်းနိုင်ငံတော်အတွက်အထူးအရေးပါအရာရပ်တဲ့ကဏ္ဍဖြစ်တယ်။အထူးသဖြင့်ဒီမိုကရေစီနဲ့ပြည်ထောင်တဲ့နိုင်ငံမှာဒိဋ္ဌိမီဒီယာတိုင်းဒိဋ္ဌိမီဒီယာတို့ရဲ့အခွင့်အာရှိခြင်းဟာဒီမိုကရေစီရဲ့အမြင့်တရားဖြစ်တဲ့လူ့လောက်ချောပြောချိုရေးသားရှင်းလင်းတာတွေကိုဆောင်ရွက်နိုင်တဲ့အတွက်မင်းရောင်းရဲ့ဒီဒီဒီဖြစ်ရကြဆောင်ရနိုင်ပါဖြစ်ပါလေ။အားလုံးဒီနေ့အောင်မှာတော့ဒီနေ့ရဲ့အစ်ခါရဲ့ယူနီကမီဒီယာဗနဟာမီဒီယာကြီးရတာဖြစ်ပါလေ
။ဟုတ်ကဲ
့။ဒီမီဒီယာတွေလွန်လာမှုဒီနေ့ရယူရေးလေကူမှုလုံခြုံမှုရှိပြီးရှိပြီးဆိုရင်ဒီလိုမျိုးမျိုးစုပေါ်နာဖို့အဖြစ်ကျေကြပြီးဒီဖြစ်ရရဲ့ရည်ရွယ်နိုင်ရမှာဖြစ်တယ
်။ဟုတ်ကဲ့။
ဒီလိုဝင်လဲမမှန်ကန်ကအဝိဇ္ဇာထောက်ပြအကြံပြုစုတွေကိုလည်းလုပ်နိုင်မှာဖြစ်ပါလေ။ကျမကလည်းဒီလိုကြည့်ဆိုရအမေဒီဆိုရလက်ထက်မှာတော့မဟုတ်ချက်ဒီမီဒီယာကလည်းအရေးပါပြီးအရေးသားတွေခေါင်းလာဖြစ်ပါတယ
်ဟုတ်ကဲ့
ဒါကြောင့်ဒီလိုဆိုရလက်ဆိုရင်ဘာသာစီကအချို့ကလည်းမြင်ကြပြီးဒါဒီဆိုဆိုတာဒီလိုကြည့်တက်ပြီးတော့ဒီလိုကြည့်နဲ့တက်ပြီးတော့ပြည်ရတဲ့ကိစ္စတွေမဟုတ်ဘူးဒီချင်းလေးလို့ဆိုရ
ဟုတ်ကဲ့ဦးစိန်မောင
်ဒီရိုက်ချအောင်လို့အများဆုံးလုပ်မှာပဲဒီနိုင်ငံဟာအစီထောက်ပေါ်မှာပါလို့ရရှိတယ
်။ဟုတ်ကဲ့
။ဗီဒီယိုရုပ်မြင်ကြံကြားလုံအောင်တော့ပတ်သက်ပြီးလေဒီ BBC တို့ကိုဖတ်ပြပြီးတော့အထောက်ပံ့ရရှိထားတဲ့တိုင်းအောင်ဒီနည်းလက်အရေးလုံနိုင်ရမယ်။ဒီမှာရှိနေစစ်ဆေးကောင်းတာပြောထားလိုက်ပါတယ်။ဒါကမီဒီယာရဲ့ရည်ရွယ်ချက်ကိုဆိုရပါမယ်။အဲ့ဒီကစဉ်းစားတော့မီဒီယာဆိုင်ရာမူဝါဒကိုဥပဒေနဲ့ပ
ါ။ဟုတ်ကဲ့ပါခင်ဗျာ
။ဒါကြောင့်ဒီမီဒီယာကသူမျိုးကြီးကလာမှာလေNLD ဘယ်ကောင်ဒီဝင်လို့အောင်ရှင်မောင်လာလဲစိတ်ကြောင့်မောင်
ဦးစိန်မောင်ချုပ်ပေးပါခင်ဗ
ျစိတ်ကြောင့်မောင်နိုင်ရအခန့်ကကအကြီးပါမှုလူလာမှုတရားမျှတမှုလူ young စိတ်ကြောင့်မင်းအားလုံးပြည်ပေါင်းပါဝင်နိုင်မှုဖြစ်တဲ့မီဒီယာဖြစ်ဖြစ်ရရှိပါတော့မယ
်ဟုတ်ကဲ့
နောက်ပြီးတော့
ဦးစိန်မောင်ဒီကုန်းချုပ်ပေးပါဦးစိန်မောင်ပြောချင်တာပေါ်လိမ့်မည်ထင်ပါတယ်ကျွန်တော်ဦးစိန်မောင်ရဲ့သဘောထားကိုကျွန်တော်နားလည်တာကNLD ဦးဆောင်တဲ့အစိုးရလက်ထက်မှာဒေါအောင်ဆန်းစုကြည်လည်းကိုယ်တိုင်ပြောထားတာတွေရှိတဲ့အတွက်ပို့ပြီးတော့ပွင့်လင်းမြင်သာမယ်လို့ဦးစိန်မောင်ပြောချင်တယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့ဒီနေ့အစီအစဉ်ကိုစိတ်ဝင်စားနဲ့ဆွေးနွေးကြရလို့တော်တော်များပါတယ်မှတ်ချက်ပေးပြီးဆွေးနွေးကြရလည်းရှိပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ခက်တွက်လေးသွားပြီးတော့အားလုံးပါဝင်ခွင့်ရအောင်စူးစမ်းကြည့်ကြတာပေါ့နော်ဆိုတော့ဦးစီသူအောင်မြင်ခုနကတော့ဟာလာဒီပို့ပြီးတော့ကောင်းလာမယ်စနစ်ကျလုပ်လာမယ်လို့ဦးစီသူအောင်မြင်ယူဆတယ်ကျွန်တော်အစောပိုင်းတုန်းကပြောခဲ့တယ်လို့ဒီကိစ္စကြီးကအစ်စ်ကြီးဒီလိုမီဒီယာဆက်ဆံရေးမီဒီယာနဲ့ဟလာတာဝန်ရှိလူနဲ့ဆက်ဆံရေးပါတီကလူတွေဆက်ဆံရေးအစိုးရနဲ့ဆက်ဆံရေးမီဒီယာသမားတွေဘက်ကရောတာဝန်ရှိလူတွေဘက်ရောနှစ်ပိုင်းစလုံးမှာဒီဥစားကြီးကအသစ်ကြီးဆိုတော့ကျွမ်းကျင်နားလည်မှုအပိုင်းမီဒီယာနဲ့ဆက်ဆံဖို့ကိုတကယ်ကျွမ်းကျင်မှုအပိုင်းတည်ဆောက်ဖို့ဘယ်လိုလုပ်ကြမလဲ
အဲ့ဒီဟာကတော့မှန်ပါတယ်ကြေညာတွေကတော့အများကြီးပဲကျွန်တော်ကတော့ခုနကတော့ပထမတစ်ဆင့်မှာတော့ခြုံငုံပြီးပြောတာပေါ့
ခြုံငုံ
ပြီးပြောတဲ့ဆိုတဲ့ဥစားကဟိုရက်တိရက်ချင်းကလက်ရှိဒီအာဏာရအစိုးရပြီးတော့မှဟိုရှေ့မှာအာဏာရခဲ့တဲ့ကျေးဇူးရရနေဒေါ်ဆာစုကြည်ဦးဆောင်တဲ့ NLD ကတူမတူဘူးခြားလဲခြားနားလဲခြားနားပြီးတော့မှဒီ NLD အစိုးရဒေါ်ဆာစုကြည်တို့လှုပ်ချင်တဲ့ပုံက တကယ်ကိုပြည်ပြင်ပြောင်းလဲတဲ့ဒီမှာသူကလူလူအားကိုယူဖို့ဆိုပြီးတော့မှအတခြားလုံးပြောလာတယ်အခုနှစ်တခုမိခွန်းတွေမှာလည်းပြောလာတယ်အဲ့ဒီဥစ္စာကိုလုံနိုင်ဖို့ဆိုရင်ဘယ်တော့လို့သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းမီဒီယာနဲ့ဆက်ဆက်ပြီးတော့မှသာသူ့ရဲ့ဒီအစိုးရရန်ရားတွေပါတွေကိုထိန်းချုပ်ဖို့ဆိုရင်ဒီဥစ္စာကအရေးကြီးစီလိုအပ်တယ်ဆိုတော့သူလုံမှာပဲဒါပေမဲ့လုံမယ်ဆိုတာကမူအဖြစ်ပြောတာပါပဲဒါပေမဲ့တကယ်လက်တွေ့မှာတော့ဒီအစိုးရရန်ရားတွေခဲကလည်းသတင်းထုတ်ပြန်ရေးဆိုင်ရာကိစ္စတွေမှန်ပါတယ်ခုနကပြောသူတို့အတွေ့အကြုံလည်းမရှိဘူးမရှိတဲ့အခါကျတော့ဖြစ်မဲ့မှာဘာတွေဖြစ်ခဲ့ကြလဲဆိုတော့ဟိုအစားပထမပါလာဟိုဒရင်းကရှင်းလင်းပွဲတွေလုပ်ပေးလိုက်တယ်အဲဒါမှဒရင်းနောက်တွေလာတက်တယ်အပြန်ရေးတဲ့ခါကျတော့မှန်တာတွေရှိတယ်တလွဲတွေလည်းရှိတယ်အဲဒီခါကျတော့နောက်ပိုင်းသူတို့ကပြန်လန့်ပြီးတော့မှတစ်ခါပြန်ပြီးတော့ဒရင်းကရှင်းလင်းပွဲတွေရလိုက်တယ်အဲ့လိုပြန်ပြန်လန့်လန့်နေဖြစ်လာတာရှိတယ်တစ်ဖက်ကကျွန်တော်တို့မီဒီယာဘက်ကိုပြောမယ်ဆိုရင်လည်းအခုလွတ်လပ်ခွင့်ရတယ်ဆိုတာက2012မှာစပြီးတော့ရတာ3နှစ်ပါလေးပဲရှိသေးတယ်ဆိုတော့ကျွန်တော်တို့မီဒီယာဘက်မှာလည်းအထူးသဖြင့်ဗီဒီယိုမီဒီယာတွေမှာဆိုရင်ဟိုအလဲလဲအပြူပြူပဲပြောလိုက်တဲ့ဟာအကောင်ပေါ်မှာပြန်ရေးတာအစိုးရရိုးရိုးပြောတဲ့ဟာကိုလည်းတလွဲတွေဒါဒါရက်လည်းနောက်လျှောက်ဖြစ်နေတာ
ဖြစ်
နေလဲဆိုတဲ့အခါကျတော့ဒီလိုအချိန်လေးအောက်မှာတော့နှစ်ဖက်စလုံးပြင်ယူပြီးတော့မှသူကလုတ်သွားရတော့မယ်သဘောတော့ရှိပါတယ
်
ဘယ်လိုနှစ်ဖက်စလုံးကတော့မပြည့်စုံပါဘူ
းဟုတ်ကဲ့အခုတည်းအစွန်းနေမဲ့တော်တော်ရှင်တူကိုထပ်ပြီးဖိတ်ခေါ်ပါမယ်ပြင်မျိုးကကုတင်သေးပါကုတင်သေးကုတင်သေးသဘောတော့ကိုတီးပြရစေကျွန်တော်တို့နောက်ထပ်ဆွေးနွေးမဲ့တော်တော်ရှင်တွေလည်းရှိပါသေးတယ်လူရင်းတူရှင်အတက်နိုင်ဆုံးချုပ်ပြောပေးပါခင်ဗျ
ာဟုတ်ကဲ့ပါခင်ဗျာပြီးခဲ့တဲ့ဒီကနေ့တုန်းကတော့ကျွန်တော်စရုံးရမှန်းနဲ့ကြည့်တဲ့ဒီမီဒီယာလောကကအတိအကျကွဲထွက်နေတယ်လို့ဖြစ်နေတယ်ဒါကြောင့်မို့လို့သူကပုံလင်းနေတာဘူးအားနေတယ်ပေါ့အဲ့ဒါဒီဆိုရတဲ့လာရင်တော့သူကတော့ဒီမန်နိုင်ကမီဒီယာလောကကအဲ့ဒီဆိုရတော့စီယုံသိသိပြီးတော့သူကဒီမန်နိုင်၄ရက်ပြည့်နဲ့တန်းတီးစီစောက်လို့ပုံလင်းနေတာကိုပို့လာလိမ့်မယ်လို့ကျွန်တော်တော့ယူဆတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကိုတင်ထေးကျေးဇူးအများကြီးတင်ပါတယ်ဆိုတော့ဒေါက်တာရမျိုးသိရင်ခုနကဦးစီးပြောင်းမြင်လဲဆွေးနွေးသွားပါတယ်ကျွမ်းကျင်မှုအပိုင်းတကယ်တည်ဆောက်နိုင်ပါမလားနှစ်ဖက်စလုံးမှာကျွန်တော်ကတော့ဒါသတင်းမီဒီယာဘိုင်းကိုသတင်းသမားတွေသတင်းရယူ권ဘိုင်းလို့ကျွန်တော်ပြောတဲ့အတွက်သတင်းသမားတွေဘက်မှလည်းအားနည်းချက်ရှိတယ်ဆိုတာဒါအားလုံးကပြောထားပြီးသားလက်ခံထားပြီးသားကိစ္စပါဆိုတော့တစ်ဖက်မှာသတင်းသမားတွေနဲ့ဆက်ဆံတဲ့တာဝန်ရှိသူတွေအပိုင်းကလည်းပဲဒီဟာတွေအတွေ့အကြုံမရှိဘူးဆိုတော့ဒီကြွမ်းကျင်မှုတွေဘယ်လိုဖြစ်လာကြမလဲဘယ်လိုအခြေအနေရှိလာမလဲဒေါက်တာရမျိုးသိန်
းကျွန်တော်ကတော့အခုအစိုးရဘက်နဲ့လွတ်တော်ဘက်မှာအဓိကဥဆောင်တဲ့နေရာကပါလာမယ့်ပုဂ္ဂိုလ်တွေအနေနဲ့သတင်းမီဒီယာတွေဟာတော့ဟိုတိုင်းပြည်ရဲ့နားမျက်စိဆိုတဲ့အယူအဆကိုလက်ခံနိုင်လို့လိုအပ်တယ်လို့မြင်တယ်။နောက်သတင်းမီဒီယာတွေဟာပြည်သူလူထုနဲ့အစိုးရလွှတ်တော်ရဲ့ရှားမှာပေါင်းကူးပေးနိုင်တဲ့တနည်းအားဖြင့်သတင်းမီဒီယာတွေဟာအစိုးရနဲ့လွှတ်တော်ရဲ့အတွက်တကယ်ကိုတူလဲနိုင်ကိုလဲနိုင်တဲ့ဝင်းဝင်းအခြေအနေတစ်ခုကိုဖန်တီးပေးနိုင်တဲ့ပြည်သူလူထုဘက်ကရပ်တည်ပြီးတော့အစိုးရရဲ့လွှတ်တော်ရေးကိုထိန်းချုပ်ပေးနိုင်တဲ့သရုတ်ထမန်တိုင်းဆိုတာကိုတိတိကျကျယုံကြည်လက်ခံဖို့ပထမဆုံးလိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
အဲ့ဒီလိုယုံကြည်မှုအဲ့ဒီလိုလက်ခံမှုပေါ်မှာမူတည်ပြီးတော့မှသတင်းမီဒီယာတွေနဲ့ဝင်နေနေပါမှုရှိရှိထောင်းထောင်းမမဆက်ဆံလာမယ်ဆိုရင်ကျွန်တော်အများအားဖြင့်သတင်းမီဒီယာတွေဘက်ကအခြေသွင်းလေးပဲတက်လာမယ်။နောက်ကျွန်တော်တို့ဆွေးနွေးလွတ်တော်အကြီးအကဲတာဝန်ယူလာတဲ့ပုဂ္ဂိုလ်တွေဘက်ကအခြေသွင်းရလဲပဲလိုက်ပါပြီးတက်လာမယ်လို့ကျွန်တော်ကမြင်ပါတယ
်။ Okay.
အဲ့တော့နှစ်ဖက်အပြန်အလှန်ကြီးစားမှုအတိမတ်ပြုမှုယုံကြည်မှုတန်ဖိုးထားမှုတွေနဲ့လုံးလုံးဖို့လိုအပ်တယ်လို့မြင်ပါတယ
်။ Okay. နှစ်ဖက်အလှန်အပြန်အလှန်ယုံကြည်မှုလေးစားမှုတန်ဖိုးထားမှုတိတ်ကောင်းပါရခင်ဗျာ။ကျွန်တော်တို့အမေရိကန်ပြည်ထောင်စုကသောတာရှင်တူဖြစ်တဲ့မောင်တက်တနာရဲ့ဆွေးနွေးချက်ကတော့ NLD ပါတီကဆိုးရွားသစ်ဖွဲ့ပြီးအုပ်ချုပ်တဲ့ခါတဲ့အသွင်ပြောင်းစစ်အစိုးရလိုသတင်းသမားတွေသတင်းယူတဲ့နေရာမှာအလွန်ကျွံကတ်တက်လာမှာမဟုတ်တာကတော့တေချာပါတယ်တဲ့သူကလုံးဝယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့သတင်းသမားရဲ့ကဏ္ဍအလွန်အရေးကြီးလို့ပါတဲ့ကဏ္ဍအသီးသီးပေါ့လေတရားဥပဒေစိုးမိုးရေးလိုအကျင့်ပြတ်ချက်ဆမှုတိုက်ဖျက်ရေးလိုသူကနမူနာပေးပါတယ်။ဒါအပြင်အမှားတွေကိုဝေဖန်ထောက်ပြလာမှာဖြစ်တဲ့အတွက် NLD ပါတီအတွက်ရောအစိုးရအတွက်ရောပြည်သူအတွက်ပါအများကြီးအကျိုးရှိမယ်လို့ယူဆပါတယ်တဲ့။သူကတော့သတင်းသမားတွေကိုထိန်းချုပ်လာနိုင်စရာအကြောင်းမရှိဘူးလို့မောင်တဒနာကဆွေးနွေးပါတယ်ဆိုတော့အခုတိုက်ရိုက်ဆွေးနွေးမဲ့သောရရှင်တူစလိုင်းဘွေကုန်းကရောဘယ်လိုများမြင်ပါသလဲစလိုင်းဘွေကုန်
းဟုတ်ကဲ့ဆရာကျွန်တော်ကတော့အဲ့ဒီကန်တက်ဆွေးချေတာလို့ပါတယ်ကတော့နောက်အစိုးရပြန်လာတော့ပို့ပြီးတော့မှဇော့ကြသွားလိမ့်မယ်အထုတ်တော့ညာလည်းပဲသူတို့သတင်းသမားတွေကအစိုးရတည်ပြီးချင်တဲ့ဥစ္စာတွေကတော့ညံ့ညံ့လေးနဲ့တီးခွင့်ရမယ်လို့ကျွန်တော်မထင်ဘူးဘာကြောင့်လဲဆိုတော့ NLD အစိုးရဟာအရင်ကျစေးအစိုးရဖြစ်တဲ့အတွက်အထူးဖြစ်စီရည်အများကြီးရှိတဲ့အတွက်ဒါရီယာလည်းတစ်ထက်မှတရင်သမားရီယာလည်းပဲဆီရှိပြီးတော့မှနားလေပြေဖို့လည်းလိုမျိုးလို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့။
အဲကြောင့်လည်းကျွန်တော်ပြောချင်တိုင်းပြောလို့မရဘူး။သူအောင်ဆန်းဖြစ်စီကတပီလို့နင်းလိုက်ရထားတဲ့သူဆိုတော့သူ့ကိုတိုက်တိုက်နင်းရင်တော့အကောင်ဆုံးဖြစ်နေတယ်။ကိုသူ့ကိုစားဖြစ်နေတဲ့သူရီယာလည်းပဲသူ့ခင်ဗျားတို့ သူ့အကြောင်းနဲ့တူရှိတော့မလွယ်လောက်နဲ့ဖြစ်နေ
။ဟုတ်ကဲ့ခင်ဗျာ။နောက်ထပ်တရားဆွေးနွေးမဲ့သူဒူးရဲ့ဆွေးနွေးချက်ဆက်ထည့်ကြားလိုက်ရအောင်ပါ။ကိုလှမောင်အမေရိကန်ပြည်ထောင်စုကတော်တော်ရှင်ဖြစ်ပါတယ်။ကိုလှမောင်ကရောဘယ်လိုမြင်မှသလဲပူလွယ်လာမလားတင်းသမားတွေအတွက်။
အော်ဟုတ်ကဲ့ဗျာတကယ်လို့လက်ခွင့်နေနေတော့ NLD ရဲ့အရသာဆိုးရဘက်မှာတော့လွတ်လပ်မှာမဟုတ်ပါဆက်တက်နဲ့စစ်ဆိုးရဘက်အချမ်းမှာတော့လွတ်လပ်ခွင့်ခွင့်ရှိမှာမဟုတ်ဘူးဗျအဲ့ဒါလည်းတရင်သမားလေးနဲ့တရင်ဌာနနဲ့ပုံမှန်မူတည်ပါတယ်ဘာလို့လဲဆိုတော့ NLD ဆိုးရမှာအခုဘယ်သူဘဝပါမယ်ပါ냐ဆိုတာကိုတရင်သမားတွေရောအရသာတွေရောမေးရတယ်မေးပိုင်ခွင့်ရှိတယ်စစ်ဆိုးရဘက်မှာကာကြုပ်အစ်စ်ဘလူးဖြစ်လာမလဲကာကွယ်ရေးဝန်ကြီးဘလူးခတ်မလဲဟာဒီရဲဝန်ကြီးနဲ့စက်ဝန်ကြီးဘလူးခတ်မလဲဆိုတော့ဘယ်မှာမမေးရဘူးအဲ့ဒါလည်းတရေသမားတွေနဲ့မူတူတယ်ဆိုတာအဲဒီလိုဘာလို့မမေးမပြောလဲဆိုတာကိုကျွန်တော်အခုပြောလို့ရှိရင်နောက်နေ့မှဒီတည်င်းကပါမယ်မပါဘူးဆိုတာလည်းအဲ့တည်င်းပုံမှာပဲမူတူတယ
်ဟုတ်ကဲ့
နောက်ပြီးတော့တည်င်း NLD အနေနဲ့ကအခုလို့ကိုကျော်တင်းတို့ဦးကျော်သံသာတို့လူမျိုးတွေပါဝင်တည်င်းသမားတွေ NLD ထဲမှာအများကြီးရှိတယ်ဒီတော့မှအများကြီးရှိတယ်အဲ့ဒါအရှင်ပြေသွားမယ်လို့ကျွန်တော်ယုံကြည်တယ
်ဟုတ်ကဲ့ခင်ဗျာကိုလာမောင်ကျေးဇူးများကြီးတင်ပါတယ်အင်းစိန်မျိုးကဒေါက်တာရှင်ဦးထွန်းဝေကလည်းပဲသူကတွတ်တော်ကိုယ်စားလှယ်တွေကလူလူကရွေးထားတာဒီမိုကရေစီစနစ်ကိုဥတီလှုပ်ရှားနေကြတာဟလာလာမယ့်အစိုးရတက်တမ်းမှာအစိုးရတဲ့နဲ့တွတ်တော်တွေကြုံတွေ့ရမယ်တရားစီရင်ရေးအုပ်ချုပ်ရေးဥပဒေပြည်ရေးတွေမှာ NLD ပါတီတစ်ခုတည်းနဲ့မပြီးပဲနဲ့လူထုပါဝင်မှပြီးမှာတွတ်တော်နဲ့ပြည်သူကြားပေါင်းကူးဆက်သွယ်ပေးဖို့ကမီဒီယာဖြစ်တယ်ဆိုတာကိုအားလုံးသိတဲ့အတွက်သူကအခက်အခဲမရှိအဆင်ပြေချောမွေ့လိမ့်မယ်လို့အင်းစိန်မျိုးကဒေါက်တာရှင်ဦးထွန်းဝေကယူဆပါတယ်ဆိုတော့အခုကျွန်တော်တို့ကြံနေသေးတဲ့အချိန်အတွင်းမှာဒေါက်တာရမျိုးသိန်းနဲ့ဦးစီသူအောင်မြင့်ကျွန်တော်အဓိကနောက်ထပ်တစ်ခုပြောဆွေးနွေးခြင်းတဲ့အကြောင်းအရာကခုနကတော့ကိုလာမောင်ပြောသွားတဲ့ထက်မှလည်းပါပါတယ်စစ်ဖက်နဲ့ပတ်သက်ပြီးတော့ကတော့လာမယ့်အစိုးရတဲ့ထက်မှလည်းဒီထက်ပိုပြီးတော့မီဒီယာသတင်းမီဒီယာနဲ့ဆက်ဆံရေးစစ်ဖက်ကနေပြီးတော့သတင်းထုတ်ပြန်ရေးပိုင်းဒီမှာဒီထက်ပိုပြီးတော့ကောင်းလာမယ်လို့ဒေါက်တာရမျိုးသိန်းယူဆပါလ
ားကျွန်တော်မြင်တာတော့အဲ့ဒါကဆောင်ကြည့်ရအောင်မယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့
ဘာလို့လဲဆိုတော့လာမယ့်အစိုးရတဲ့လက်ထက်မှာတော့တမတော်ကိုပြည်ထရေးဝန်ကြီးဌာနကိုအနေနဲ့အဓိကအလေးနဲ့ထားပြီးစဉ်းစားရမှာသတင်းမီဒီယာတွေကိုတော့စိုးရိမ်မှုကြီးကြီးနဲ့ချင်းကပ်ဆက်ဆံလို့မရဘူးဆိုတာကိုအလေးနဲ့စဉ်းစားဖို့လိုအပ်တယ်လို့မြင်ပါတယ
်ဟုတ်ကဲ့
တမတော်ဘက်ကရောပြည်ထရေးဝန်ကြီးဌာနဘက်ကရောသတင်းအမှန်တွေကိုအချိန်နဲ့တပြေးညီထုတ်ပြန်နိုင်မယ်ဆိုရင်ပြည်ပမှာဖြစ်ပေါ်နေတဲ့ကောလာဟလသတင်းတွေကိုအများကြီးရှော့ချနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ခုနဆွေးနွေးခဲ့သလိုတူနိုင်ကိုနိုင်အချင်းချင်းတစ်ခုကိုပေါ်ဆောင်နိုင်ဖို့အလားအလာကောင်းပါတယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြတ်မှတ်ချက်ခဏလေးစောင့်ပါကျွန်တော်အခုနောက်ထပ်တော်တော်ရှင်တူချန်နေပါသေးတယ်ဦးတင်ရွှေဖြစ်ပါတယ်ဦးတင်ရွှေကျွန်တော်တို့အချင်းသိမရတော့ပါဦးတင်ရွှေရဲ့ဆွေးနွေးချက်ကြားပါစီခင်ဗျဟယ်လိုဦးတင်ရွှေကြားရပါလားโอเคဦးတင်ရွှေဘက်ကအတန်ကျွန်တော်တို့မကြားပါဘူးခင်ဗျာဦးတင်ရွှေဖုန်းလိုင်းကမကောင်းပါဘူးကျွန်တော်တို့တင်လိုက်ကြလိုက်လည်းဖြစ်ပါတယ်ဆိုတော့ဦးစီတော်မြေခုနပြောသလိုကျွန်တော်နောက်တစ်ချက်ဆွေးနွေးကြပါသေးတယ်ဒီတစ်ချက်ကိုအရင်ပြောပါစစ်ဖက်နဲ့စစ်ဖက်ကနေပြီးတော့တရင်ရယူပိုင်ခွင့်ပိုင်းပေါ့လေစစ်ဖက်စီကနေပြီးတော့တရင်ရယူပိုင်ခွင့်ပိုင်းရောဘယ်လောက်တိုးတက်လာမလဲလို့ဦးစီတော်မြေမျှော်လင့်တယ
်အဲ့ဒီရုပ်သာကတော့သူတို့အနေနဲ့ကျွန်တော်တို့ဒီသတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့မှသံမြတ်တွေအများကြီးသူတို့ရှိပါတယ်ရှိတယ်ဆိုတာကလည်းသူတို့အဖြစ်တော့မဟုတ်ဘူးကျွန်တော်တို့ဒီသတင်းမီဒီယာကလည်းကျွန်တော်ခုနကပြောသလိုပဲနှစ်နှစ်လောက်အတွင်းမှာပဲဟိုကြီးထွားလာတဲ့ဟာလည်းဖြစ်တယ
်နောက်
တစ်ခုကတချို့တော့ဟိုသတင်းမီဒီယာတွေဆိုရင်လိုသလိုပုံဖြက်ပြီးတော့မှရေးတာသားတာတွေကလည်းတကယ်လက်တွေ့ပဲဖြစ်နေတယ်အဲ့တော့ကျွန်တော်တို့ဒီမှာပုံစံစနစ်တကျနဲ့အချိုးကျကျဟိုဖုတ်ပြိုးတိုးတက်နေတဲ့ပုံစံကတော့မရှိသေးဘူးအဲ့လိုမရှိသေးတဲ့ခါကျတော့စစ်ဘက်အဖွဲ့အစည်းတစ်ခုအနေနဲ့အဲ့တို့ကဒီကုဆက်ဆံလိုက်တယ်ဆိုတဲ့ဟာမျိုးတွေကလက်တွေ့မှာလာပြီးတော့စိုးချိုးတွေဆက်ရောက်မှာကိုတို့ကလည်းစိုးရင်နေတယ်အဲ့တော့ဒီဟာကဘယ်ပုံမှန်မူတည်သွားမလဲဆိုရင်ဒီတက်မတော်ဘက်ကနေပြီးတော့မှအထုတွေရဲ့သတင်းထုတ်ပြန်မှုတွေမှန်မှန်ကန်ကန်လုပ်ပေးမှုတွေကလက်တွေ့မှာတဲ့သတင်းမီဒီယာလောကထဲမှာပြန်ပြီးတော့မှပြန့်နှံ့သွားတဲ့ခါကျရင်ဟိုမှန်မှန်ကန်ကန်နဲ့သူတို့ဘက်ကပြန်အကျိုးရှိတယ်လို့မြင်တဲ့ခါကျတော့မှသာအထုဘက်ကလက်တွေ့ပြီးတော့သတင်းထုတ်ပြန်တာတွေပူပေါင်းဆောင်ရွက်တာတွေရှိလာမယ်လို့ထင်တယ်အဲ့တော့ကနှစ်သက်စလုံးနဲ့ဆိုင်တယ
်ဟုတ်ကဲ့ဆိုတော
့မီဒီယာလောကကလည်းဟိုတော်တော်ဆိုးတဲ့အပိုင်းတွေကလည်းအများကြီးရှိခဲ့တဲ့တရကားနေရှိတဲ့ခါကျတော့အခုလိုဖြစ်နေတယ်လို့ထင်ပါတယ်။
ဟုတ်ကဲ့ဟိုစိုးတဲ့ဘိုင်းကလည်းစိုးတာပေါ့လေဒါပေမဲ့လည်းဟလာအားနေချက်ကိုထောက်ပြပြီးတော့ပွင့်လင်းမြင်သာမှုဘိုင်းကိုအကာအကွယ်ယူလာမျိုးကြတော့လည်းပဲသတင်းမီဒီယာလောကဖွံ့ဖြိုးတိုးတက်ရေးတိုင်းပြည်ရေးရှိဒီမိုကရေစီတည်ဆောက်ရေးအတွက်တော့ဒါအခက်အခဲရှိမယ်လို့ကျွန်တော်ကိုယ်တိုင်မြင်ပါတယ်။နောက်တစ်ချက်ကကျွန်တော်စိတ်ဝင်စားတဲ့တစ်ချက်ထဲမှာပါလဲဆိုတော့နောက်နိုင်ငံတွေမှာဆိုရင်နောက်နိုင်ငံဘုတ်ပေါ့လေတခြားနိုင်ငံတွေမှာကျွန်တော်တို့ whistle blower လို့ခေါ်ပါတယ်ဆိုတော့တခုခုမဟုတ်တဲ့ကိစ္စကိုဖွင့်ချတာပေါ့လေအစိုးရဘက်မှာပဲဖြစ်ဖြစ်ပုဂ္ဂလိကဘက်မှာပဲဖြစ်ဖြစ် မဟုတ်တာလုပ်နေပြီဆိုတော့တွေ့တယ်ဆိုရင်လူတယောက်ကနေပြီးတော့သတင်းဌာနကပဲဖြစ်ဖြစ်ကိုကိုယ်တိုင်ပဲဖြစ်ဖြစ်ဖွင့်ချပြစ်တာပေါ့နော်ဆိုအဲ့လိုမျိုးဟာကတခြားနိုင်ငံတွေမှာအကာအကွယ်ပေးထားတာရှိပါတယ်မြန်မာနိုင်ငံမှာအခုချိန်ထိအဲ့ဒါမျိုးမရှိသေးပါဘူးဆိုတော့အဲ့ဒါမျိုးရောဖြစ်လာဖို့အတွက်ဥပဒေပေါ့လေဒီမဟုတ်တာလုပ်တဲ့ကိစ္စကိုဖွင့်ချတဲ့လူတွေကိုကာကွယ်ပေးတဲ့ဥပဒေမျိုးဖြစ်လာဖို့ရောဖြစ်လာတင်းတလားဦးစီးတော်အမြင့်နဲ့ဟိုဒေါက်တာရံမျိုးတင်းနဲ့ဦးစီးတော်အမြင့်အရင်ပြောပါကျွန်တော်တို့အချိန်တော့သိမရတော့ပါဘူးခတ်တွတ်လေး
အဲဒါနဲ့ပတ်သက်လို့ကျွန်တော်ထင်တယ်အချိန်တော့နည်းနည်းစောင့်ရအောင်မယ်ကျွန်တော်တို့ဒီမှာဒီ investigative reporting တွေပါဒီဟိုလုပ်တယ်ဆိုတာအခုချိန်လုပ်ခွင့်ရှိသွားပြီဖွင့်လည်းဖွင့်ချလို့ရသွားပြီအဲတခုပဲရှိတယ်ကျွန်တော်တို့ဒီမှာဟိုကန့်သတ်တမ်းပြထားတဲ့ဟာကဟိုဘာတွေပဲရှိလဲဆိုတော့ဘာသာရေးဒီမျိုးကြီးနဲ့ပတ်သက်ရင်တော့ဟိုဥပဒေအကြောင်းကိုလည်းသိကြည့်တာမဟုတ်ဘူးအချိန်မပြည့်ဘူးဆိုရင်ဒါဖမ်းတယ်ကြီးတယ်ထောင်ချတယ်ဆိုတာအခုလက်ရှိနဲ့လုပ်နေတာပဲအပြီးတော့မှစတမ်းတော်နဲ့ပတ်သက်ရင်လည်းအဲ့ဒါလိုပါပဲဒါနိုင်ငံတော်လုံခြုံရေးရုပ်ဝဲဥပဒေတွေပါတွေနဲ့ဒါကတော့လုပ်နေတာပါကျန်တဲ့ကိစ္စတွေကတော့ဒီနေ့ကျွန်တော်တို့ဒီမှာဟိုပုံမှန်နဲ့ပြောရတော့ကျွန်တော်တို့သတင်းမီဒီယာတွေကဟိုအရေးသွေးသိမရှိသေးလို့မလုံနိုင်သေးလို့ဒါဟိုဒီလိုရှင်းနေပါ
တကယ်
လုံနိုင်တယ်ဆိုရင်အကုန်လုံးဥပမာဝန်ကြီးဌာနတစ်ခုကလုံးဝလက်စားတယ်ဝန်ကြီးကသိချောက်လက်စားတာတော့ပါလို့အဲ့ဒါမျိုးတွေတွေ့တယ်ပေါ်ထုတ်တယ်ဆိုရင်ကျွန်တော်ထင်တယ်ဘာမှမဖြစ်နိုင်ဘူးဒါဒီအကုန်လုံးကဟိုအချိန်ပြည်ပြည်နဲ့ပေါ်ထုတ်လို့ရတယ်တစ်ဖက်ကလည်းပြန်ပြီးတော့မှဒီလိုအရေးယူတာတွေဘာတွေကတော့ဟိုဖြစ်လာမယ်လို့တော့မထင်ပါဘူ
းဟုတ်ကဲ့တော်တော်ရမျိုးသိ
ဟုတ်ကဲ့ကျွန်တော်မြင်လာတော့ခုနကိုကျော်သိန်းရှင်းနေတယ်ပေါ့လေအမှန်တရားကိုဖွင့်ချတဲ့သူတွေကိုအကာအကွယ်ပေးတဲ့ဥပဒေမျိုးကိုဖြစ်နိုင်ပြီဖြစ်စေမဖြစ်နိုင်ပြီဖြစ်စေကျွန်တော်အမြင်ကတော့ဇာမဲလွတ်တော်တွေမှာရှင်းလင်းအဆိုပြုဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ
်ဟုတ်ကဲ့
ဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုအလေးအထားမျိုးအဲ့ဒီလိုအမှုချက်မျိုးကျွန်တော်တို့ကစောစောလုပ်နိုင်လေကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့လူ့အဖွဲ့အစည်းအတွက်အကျိုးရှိရေလို့ကျွန်တော်ကမြင်ပါတယ်ဗ
ျဟုတ်ကဲ့တော်တော်ရမျိုးသိဆိုတော့အခုနကျွန်တော်တို့အစောပိုင်းတုန်းကပြောတဲ့အထက်မှာဒီတည်င်းရယူပိုင်ခွင့်ဥပဒေပေါ့နော်တည်င်းရယူပိုင်ခွင့်ကိုဥပဒေကိုပြဋ္ဌာန်း right to information ပေါ့တည်င်းရယူပိုင်ခွင့်ကိုဥပဒေအနေနဲ့ကိုပြဋ္ဌာန်းပြီးတော့အခွင့်အရေးပေးဖို့တည်င်းသမားတွေကိုနောက်တစ်ပိုင်းမှာလည်းပဲခုနကျွန်တော်တို့ဆွေးနွေးခဲ့ကြတဲ့အမှန်တရားကိုမဟုတ်တာလုပ်တဲ့ကိစ္စတွေကိုဥပဒေချိုးဖောက်တာတွေကိုဖော်ထုတ်ဖွင့်ချတဲ့လူတွေကိုဥပဒေနဲ့အကောက်ွယ်ပေးပြီးတော့လုံနိုင်ဖို့ဆိုတော့ဒီအခြေအနေတွေကဒါလာမယ့်အစိုးရတဲ့လက်ထက်မှာလုပ်တဲ့ကိစ္စတွေကျွန်တော်တို့ဆောင်ကြည့်ရမယ့်ကိစ္စတွေဖြစ်ပါတယ်ဆိုတော့ကျွန်တော်အစောပိုင်းတုန်းကပြောခဲ့သလိုပဲလုံးဝကိုကွဲပြားတဲ့အခင်းအကျင့်တဲ့အခြေအနေတင်းနဲ့ရင်ဆိုင်ရတာမှာတော့အားလုံးမှာစိန်ခေါ်မှုတွေကရှိနေမှာအသေးချပါပဲသို့တော့အုံနှောက်ကြီးစွာနဲ့ဖြတ်တန်းရင်ဖြတ်တန်းနိုင်ကြလိမ့်မယ်အောင်မြင်လိမ့်မယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ်ပြည်နယ်ဆွေးနွေးပေးတဲ့လူတွေကဝေယောင်ဆွေးနွေးသူတွေကအထူးသဖြင့်နားဆင်တဲ့ပရိသတ်အားလုံးကိုကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတော့ပေါ့ခင်ဗျာ
ကြော်ကြော်သိစီစဉ်ပြီးတော့ထုတ်လုပ်သူကိုရနိုင်တဲ့အတူတင်ဆက်ပေးခဲ့တဲ့စနေညာချမ်းတဲ့လေးလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမန်းနှံလောင်ကတလဲပြောပြပေးပါအောင်ရှင
်။ဒီခေတ်ခုနလာတော့ကထောင်အောင်မြေအောက်လိုင်ကောင်းကနေ၃ချိန်မြောက်ထွက်ပြေးလွတ်မြောက်သွားတဲ့မက္ဆီကိုမွေးရရာဇာကုစမန်ကိုအာနာပိုင်တွေကပြန်ဖမ်းမိလိုက်ပါပြီ။အဆောင်ချက်သူနဲ့အတူကုစမန်ကိုတောက်ကြနေကစစ်တပ်ရဟတ်ရင်နဲ့ဖမ်းဆီးခေါ်ဆောင်သွားတာပါ။ကုစမန်ရဲ့ဇာတိဖြစ်တဲ့ရှီနာလိုဝါပြည်နယ်မှာမက္ဆီကိုကမရိန်သက်သားတွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်လေးအားကြီးချိန်လောက်မှသူ့ကိုဖမ်းမိခဲ့တာဖြစ်ပါတယ်။ IS စစ်သွေးကြွအဖွဲ့ပေါ်တစ္ဆာခဏရဲလို့ဆိုတဲ့တနတ်သမားတူကအမေရိကန်အရှေ့ချမ်းဖီလန်ဒေးဖီးယားမြို့ရဲ့အရာရှိတူကိုမနေ့ကအလစ်အငိုက်ပစ်ခတ်တိုက်ခိုက်မှုလုပ်ခဲ့ပေမဲ့လို့ထိခိုက်ဒဏ်ရာရခဲ့တဲ့ရဲအရာရှိကအသက်အန္တရာယ်မထိခိုက်ပဲပြန်ကောင်းလာပွဲရှိပါတယ်။မနေ့ကြာရပရီနေ့ကဖြစ်ပေါ်ခဲ့တဲ့အဲ့ဒီတိုက်ခတ်မှုကိုလုံခြုံရေးကင်မရာနဲ့ရယူထားနိုင်ခဲ့ပါတယ်။တနက်နဲ့အချိန်ပေါင်းများစွာပစ်ခတ်ခံရတဲ့အသက်33နှစ်အရွယ်ရဲအရာရှိ JC Hartet ကတရားရခဲ့ပေမဲ့လို့ရဲကအပြင်ဘက်ပြန်ထွက်ပြီးတော့တနက်သမားကိုပြန်လည်ပစ်ခတ်နိုင်ခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကအမေရိကန်ပြည်ထောင်စုမှာအလုတ်ကိုင်းတစ်ပေါင်း 932,000 အသရင်ခန့်အနိုင်ခဲ့ပါတယ်။တကဘာလုံးအစုရှယ်ယာစက်တရီကမောက်ကမဖြစ်ပြီးအခြားစီးပွားရေးဆိုင်ရာအဟန့်အတားတွေရှိပေမဲ့လို့အမေရိကန်စီးပွားရေးဟာခိုင်မာတိုးတက်မှုပြလာတာတွေ့ရပါတယ်။တောက်ကြနေကထုတ်ခဲ့တဲ့အလုတ်သမားဝန်ကြီးဌာနအစီရင်ခံစာအရဆိုရင်အမေရိကန်ပြည်ထောင်စုတွင်အလုတ်လက်မဲ့နှုန်းဟာပြီးခဲ့တဲ့3လအတွင်း900ခိုင်နှုန်းသာရှိခဲ့ပြီးဒါဟာလွန်ခဲ့တဲ့9နှစ်ကျော်အတွင်းအလုတ်လက်မဲ့နှုန်းအနည်းဆုံးဖြစ်ပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ skip sit ဖြစ်ပါတယ်ရှင်။ကျမကစုမမအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မှာထုတ်လင်းပေးမယ့်တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။စနေညချမ်းမှာမြန်မာပြည်သူပြည်သားအားလုံးလမ်းချမ်းမြေကြပါလိမ့်ရှင်
This program has come to you from the Voice of America, Washington.